Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ဝါရှင်တန်မြို့တော် VOA American အတန်ကနေ2019ခုနှစ်ဇွန်လ16ရက်တောက်ကြာနေနေနဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 49တို့ကနေဓာတ်ရိုက်ထုတ်လည်နေပါတယ်ရှင်။ကျမအင်ဂျင်နိုင်ပါ
။မင်္ဂလာပါရှင်။ကျမကခင်ရသက်ပါ။ဒီမနက်ခင်းသတင်းတွေကိုမဆွေမြတ်မုံနဲ့အတူချင်ညာပေးပါပါ။အမေရိကန်သမ္မတကိုတရားရေးပိုင်းဝင်ရောက်နှောက်ယှက်မှုတွေရှိမရှိအထူးစုံစမ်းစစ်ဆေးမှုကစုံစမ်းနေတာနဲ့ပတ်သက်ပြီးသမ္မတကသူ့ရဲ့ Twitter ကနေဝေဖန်တိုက်ခိုက်ခဲ့ပါတယ်။ဥရောပမှာအကြမ်းဖက်မှုဖြစ်ပွားနိုင်တဲ့အန်ဒီယယ်တွေကိုဥရောပရဲတပ်ဖွဲ့ Europol ရဲ့အစိုးရခန်းစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံကတိုင်းဒေသတွေမှာလူခွင့်ရတွေအပိတ်ပင်ခံရမှုတွေရှိနေသေးတယ်လို့နယူးယောက်အခြေစိုက်လူခွင့်ရအဖွဲ့ကြီးကပြောကြားလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှအင်ဂျင်နီယာ
။ကောင်းပါပြီရှင်။ရခိုင်ပြည်နယ်မြောက်ပိုင်းပါဝင်စစ်မှတ်ဖြစ်ပွားနေတဲ့ကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကကလေးငယ်တွေရဲ့ဘဝလုံခြုံရေးဟာအထူးစိုးရိမ်နေရကြောင်းမြန်မာနိုင်ငံဆိုင်ရာကုလလူခွင့်ရေးအထူးကိုယ်စားလှယ်ကမနေ့ကပြောကြားလိုက်ပါတယ
် I'm especially alarmed by the reported recent rise in the number of child brides amongst women and girls who fled Myanmar and live in neighboring countries.
ဒါကတော့လူခွင့်ရေးကောင်စီညီလာခံမှာမြမအရေးဆွေးနွေးသွားတာနဲ့ပတ်သက်လို့မစ်ယန်ဟီလီပြောပါတာပါ။သတင်းအစီအစဉ်အပြည့်မှအပြည့်စုံနားဆင်ရဖို့ရှိပါတယ်။ဒီတော့တွင်မှာပဲကချင်ပြည်နယ်မှာထောင်ထဲချီတဲ့စစ်ဘေးရှောင်ဒုက္ခသည်တွေရဲ့အခြေအနေဟာဆိုးရွားနေစေဖြစ်တဲ့သတင်းဆက်သွယ်မေးမြန်းခန်းကိုလည်းကြားဖို့ရှိပါတယ်ရှင်။နောက်ပိုင်းမှာတော့ကျန်းမာရေးနဲ့နေသက်သတင်းတောက်တွေစူးစီးတင်ပြနေတဲ့တိုင်းရင်သတင်းလွှာကိုထုတ်လင်းပေးဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မဆုမြတ်မွန်တို့ကပြောပြပါအောင်ရှင
်။သမ္မတဒေါနယ်ထရန့်အနေနဲ့တရားရေးပိုင်းကိုဝင်ရောက်နှောက်ယှက်ခဲ့သလားဆိုတော့ကိုအထူးစုံစမ်းစစ်ဆေးမှုကစုံစမ်းနေတာနဲ့ပတ်သက်ပြီးသမ္မတကသူ့လုပ်နေတဲ့အတိုင်းသူ့ရဲ့ Twitter စာမျက်နှာကနေဝေဖန်တိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။ရုရှားတွေနဲ့ပူးပေါင်းကြံစီတဲ့ဆိုတဲ့လောက်ကြံဇလန်းတွေကိုဖန်တီးပြီးတက်သေးလည်းမတွေ့ရောအခုတော့တရားရေးပိုင်းကိုဝင်ရောက်နှောက်ယှက်ခဲ့သလားဆိုပြီးလောက်ကြံဖန်တီးကြတယ်ဆိုပြီးသမ္မတ Trump ကသူ့ရဲ့ Twitter မှာစက်သပရင်းနဲ့မနက်ပိုင်းကခက်လောင်လောင်လေးရေးသားခဲ့တာပါ။နောက်ထပ်ရေးသားတဲ့ဒုတိယစာထဲမှာတော့တိတ်ဆိုးပြီးအငင်းပွားဝယ်သူတချို့ဥဆောင်တဲ့ American သမိုင်းမှာအကြီးအကျယ်ဆုံး online နဲ့တိုက်ခိုက်မှုကြီးကိုခင်ဗျားတို့မျက်မြင်ကိုတွေ့ကြုံရတာဖြစ်ပါတယ်လို့လည်းသမ္မတ Trump ကရေးခဲ့တာပါ။အခုလိုသမ္မတရဲ့ Twitter ကနေရေးသားချက်တွေဟာသမ္မတကိုတရားရေးဆိုင်ရာအန္တရာယ်ရှိစေနိုင်တယ်လို့သမ္မတရဲ့အထူးရှေ့နေစီသမ္မတက Twitter ကနေနောက်ဆုံးရေးသားချက်တွေနဲ့ပတ်သက်ပြီးမေးမြန်းရမှာသမ္မတအင်ဗျူလက်ထောက်ပြောခွင့်ရ Sarah Huckabee Sanders ကပြောပါတယ်။ James Madison Project က Mosta တော့သမ္မတကိုတရားရေးဆိုင်ရာနှောက်ယှက်မှုတွေရှိမရှိစုံစမ်းမှုတွေမှာအထူးစုံစမ်းမှု Robert Mueller အနေနဲ့အခုလိုသမ္မတရဲ့ Twitter ကနေရေးသားချက်တွေကိုနောက်ဆက်တွဲတက်တည်အထောက်အထားတွေအနေနဲ့တုံ့လာနိုင်ပွဲရှိတယ်လို့လည်းပြောပါတယ်။သမ္မတ Trump ကသူ့ရဲ့အမျိုးသားလုံခြုံရေးအကြံပေးဟောင်း Michael Flynn နဲ့ American နိုင်ငံဆိုင်ရာရုရှားသမ္မတကြီးချဆက်နွယ်မှုပေါ်စုံစမ်းမှုတွေဆုံးသက်ရေးပြောဆိုခဲ့သလားဆိုတဲ့အပေါ်မှာအထူးစုံစမ်းမှုကရေးပါတဲ့ American အမျိုးသားလုံခြုံရေးတာဝန်ရှိသူတွေကိုတွေ့ဆုံမေးမြန်းမယ်လို့ဗဟုသုတနဲ့နှောင်းပိုင်းမှာသတင်းစာကြီးတချို့ကရေးသားခဲ့မှုပေါ်သမ္မတ Trump ကတုံ့ပြန်ခဲ့တာဖြစ်ပါတယ်
American ပြည်ထောင်စုမှာဗဟုသုတတွေကတနက်နေ့ပြစ်ခံခဲ့ရတဲ့ Republican လွှတ်တော်အမတ် Steve Scalise ရဲ့အခြေအနေဟာစိုးရင်ရပါမယ်စိတ်ဓာတ်ခိုင်မာသူဖြစ်တာကြောင့်အဆင်ပြေပါလိမ့်မယ်လို့ဝါရှင်တန်မြို့တော်ကစေယုံမှာသတင်းသွားမိခဲ့တဲ့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်မြို့တော်ဝါရှင်တန်နဲ့မဝေးတဲ့ Virginia ပြည်နယ်ကကစားကွင်းတစ်ခုထဲမှာလွှတ်တော်အမတ် Scalise နဲ့တခြား Republican လွှတ်တော်အမတ်တချို့ Baseball ကစားနည်းလေးချင်းနေစဉ်မှာတနက်သမားတယောက်ရဲ့ပြစ်ခတ်မှုကိုခံခဲ့ရတာပါ Rifle G ဟာအမတ် Scalise ရဲ့ဘဲဘဲတင်ပစုံနားကိုထိပြီးတော့အရိုးတွေကျိုးသွားတဲ့အတွက်ကိုရင်းအင်ကအစိတ်အပိုင်းတွေထိခိုက်ကအလွန်မင်းသွေးထွက်ခဲ့တယ်လို့သူတက်ရောက်ကုသနေတဲ့ဆေးရုံကပြောပါတယ်။ခွဲစိတ်မှု၃ချိန်လုပ်ထားပြီးမြဲနောက်ထပ်ခွဲစိတ်မှုတွေထပ်လုပ်ဖို့လိုလိမ့်မယ်လို့လည်းဆေးရုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အမတ်အများစုရဲ့စော်အေးမှုဖြစ်တဲ့ Steve Scalise ဟာအောက်လွှတ်တော်မှာတတိယရာထူးအကြီးဆုံးလွှတ်တော်အမတ်ဖြစ်ပါတယ်။ Republican အမတ်တွေနဲ့ Democrat အမတ်တွေကြားရန်ပုံငွေအတွက်နှစ်ဆင်ကစားတဲ့ Baseball ပွဲအတွက်လေ့ကျင့်နေစဉ်မှာအသက်66နှစ်အရွယ်တနက်သမားရဲ့ပြစ်ခတ်မှုကိုခံခဲ့ရတာပါ။အဲ့ဒီတနက်သမားကတော့မြို့တော်ရဲရဲလက်ချက်နဲ့တေဆုံးခဲ့ပါတယ်။1909ခုနှစ်တည်းကနှစ်ဆင်ရန်ပုံငွေရှာကျင်းပလာတဲ့ပါတီကြီးနှစ်ခုကလွှတ်တော်အမတ်တွေရဲ့ Baseball ပွဲကိုတော့ Washington မြို့တော်က National Park Baseball ကွင်းမှာအခုအသံလွှင့်နေချိန်မှာပဲစတင်နေပါတယ်ရှင်။
ပြည်ထောင်လာဝါရှင်တန်ဒီစီကဆန္ဒပြပွဲမှာဆန္ဒပြသူတွေကိုကိုထိလျောက်စော်ကားမှုနဲ့တူရကီသမ္မတရဲ့ကိုရန်တော်ရဲ့အပါအဝင်လူပေါင်း18ယောက်ကိုတရားဆက်ဆိုလိုက်တယ်လို့ဒီစီမျိုးတော်အရာရှိတွေကချက်တပရင်းနဲ့မှာပြောပါတယ်ဖမ်းဆီးထားသူက4ဦးရှိပြီးကြံသူတွေကတော့အခုထိဖမ်းမမိသေးပါဘူးတူရကီသမ္မတကြီးရဲ့ဝါရှင်တန်ဒီစီနေအိမ်နားမှာရုံးရင်းဆန်ခတ်ဖြစ်ပွားချိန်ကဆန္ဒပြသူတွေကအကန့်ကြောက်ခံရတာအရိုက်ခံရတာကိုရပ်ယူထားတဲ့ဗီဒီယိုခွေကိုရဲတွေကစစ်ဆေးခဲ့တာဖြစ်ပြီးတလားလောက်ကြာတဲ့ဒီစုံစမ်းမှုနဲ့ပတ်သက်ပြီးရဲကြုံနဲ့မြို့တော်ဝန်တို့ကလင်းစာရှင်းလင်းပွဲပြုလုပ်ရမှာအခုလိုကြေညာလိုက်တာပါအခင်ဖြစ်ပွားချိန်ကတူရကီသမ္မတရစ်ဆက်တေးပ်အတီးအပါဒဝန်ဟာအနာဂတ်ကားထဲမှာထိုင်နေတာပါဒီတိုက်ခိုက်မှုမှာမစ္စတာအာဒဝန်ကိုဆွဲချက်တင်ဖို့အတွက်စုံစမ်းစစ်ဆေးသူတွေစီမှာလုံလောက်တဲ့တပ်တွေအထောက်အထားတွေမရှိတယ်လို့သမ္မတအာဒဝန်အင်းနဲ့ရာဇဝတ်ပြစ်မှုတစုံတရာကျူးလွန်မှုရှိတယ်ဆိုတဲ့အချက်နဲ့တစုံတရာတော့မရှိပါဘူးလို့ဒီစီရဲချုပ်က VOA ကိုပြောပါတယ်ဖောင်ရန်နဲ့ထုတ်ပြန်မှုနဲ့ပတ်သက်ပြီးနိုင်ငံရေးအရာရောဥပဒေကြောင်းရပါတုံ့ပြန်သွားဖို့အတွက်လှုပ်ဆောင်မယ်လို့တူရကီသမ္မတကချက်တပရင်းနေမှာပြောကြောင်း CNN ကပြောပါတယ်အဒီကိုမှဒဏ်ရာသူက9ဦးရှိပါတယ်တ냐ရှိသူနှုတ်ကိုမေလ16ရက်အခင်းဖြစ်ပွားနေ့မှာဖမ်းဆီးခဲ့တာဖြစ်ပြီးဇွန်လ14ရက်မှာဗာဂျီးနီးယားကတူနဲ့နယူးဂျာစီကတူကိုဖမ်းပါတယ်ဒီထဲမှာ7ယောက်ကတူရကီနိုင်ငံသားတွေဖြစ်ပြီးနောက်ယောက်ကတော့ကနေဒါနိုင်ငံသားတွေလို့ရဲချုပ်ကပြောပါတယ်
ဥရောပမှာဂျီဟာဝါဒီလူငယ်တွေအထူးသဖြင့်အမျိုးသမီးငယ်တွေကတဦးချင်းစီအကြမ်းဖက်တိုက်ခိုက်မှုတွေလုပ်ဖို့ကြိုးစားလာကြတယ်လို့ဥရောပရဲတပ်ဖွဲ့ယူရိုပိုရဲ့အစီရင်ခံစာတစ်ထဲမှာဖော်ပြထားပါတယ်။ EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကလည်းဂျီဟာဝါဒီအကြမ်းဖက်သမား918ယောက်ကိုပြီးခဲ့တဲ့နှစ်အတွင်းဖမ်းဆီးနိုင်ခဲ့ပြီးဒါဟာ2014ခုနှစ်ကဖမ်းဆီးခဲ့တဲ့အရေးအတွက်ရဲ့နှစ်ဆနီးပါးများလာတာဖြစ်တယ်လို့ကြာသပတေးနေ့တုန်းကထုတ်ပြန်တဲ့ဒီဥရောပသမဂ္ဂတွေအကြမ်းဖက်ဝါဒအခြေအနေနဲ့ရှေ့အလားအလာအစီရင်ခံစာထဲမှာဖော်ပြထားပါတယ်။2016ခုနှစ်အတွင်းဖမ်းဆီးခဲ့သူ3ပုံတပုံလောက်ဟာအသက်25နှစ်အောက်တွေဖြစ်ကြပြီးတော့4ယောက်မှတယောက်ကတော့အမျိုးသမီးတွေဖြစ်ကြပါတယ်။ EU နိုင်ငံတွေအတွက်အဓိကချိန်ချောက်ရန်ကတော့ဆီးရီးယားနဲ့အီရတ်နိုင်ငံစစ်ပွဲတွေမှာတိုက်ခိုက်ပြီးဥရောပကိုပြန်လာကြသူဂျီဟတ်ဝါဒီတွေဖြစ်ပါတယ်။တိုက်ပွဲတွေအတွင်းမှာဖောက်ခွဲရေးပစ္စည်းတွေကိုအဝေးထိန်း drone ယာဉ်တွေတုံတိုက်ခိုက်တာမျိုးဥရောပမှာလည်းအတူယူလုပ်လာမှာကိုတာဝန်ရှိသူတွေစိုးရိမ်နေကြပါတယ်။ဂျီဟတ်ဝါဒီတွေရဲ့အကြမ်းဖက်ရန်ကိုနှိမ်နှင်းနိုင်ဖို့အတွက်နိုင်ငံတစ်ခုနဲ့တစ်ခုကြားသတင်းအချက်အလက်တွေမျှဝေထားဖို့ပို့ပြီးအရေးတကြီးလိုအပ်လာတယ်လို့ EU ခေါင်းဆောင်တွေကပြောကြပါတယ်။ဂျီဟတ်ဝါဒီအဖွဲ့တွေဟာလူမှုကွန်ရက်တွေတုံပြီးသူတို့ရဲ့သတင်းစကားဖြန့်ဝေဖို့နဲ့လူတွေကိုစီယုံသိမ်းသွင်းမှုလုပ်တဲ့နေရာမှာပို့ပြီးတော့လည်းအဆင်မြင့်လာတယ်လို့ယူရိုပိုရဲ့အစီရင်ခံစာထဲမှာပြောထားပါတယ်။ဆီးရီးယားမှာ IS စစ်သွေးကြွတွေထိမ့်ချုပ်ထားတဲ့နေရာတွေလက်လွတ်ဆုံးရှုံးနေချိန်မှာ IS တွေနဲ့ပူးပေါင်းတိုက်ဖို့ဆီးရီးယားကိုတွားတဲ့ဂျီဟတ်ဝါဒီတွေနှဲသွားပေမဲ့ဥရောပဘက်ကိုပြန်လာကြသူတွေဆီးရီးယားနိုင်ငံဘဲကိုမဝင်နိုင်လို့ဥရောပဘက်လှည့်လာသူတွေရဲ့ရန်ကြီးမားလာနေတယ်လို့ဥရောပရဲတပ်ဖွဲ့ယူရိုပိုကကြာသပတေးကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်
New American Fan မနေ့ထက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိစိုင်းဒိုမီတာ32 kHz 9325စိုင်းဒိုမီတာ40 kHz 9433ညစိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝက်မှာစိုင်းလမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံမှာငြိမ်းချမ်းလုပ်ငန်းစဉ်တွေပေါ်ဆောင်နေပေမဲ့တိုင်းဒေသတချို့မှာတော့တိုက်ပွဲတွေအရှိန်မြင့်ဖြစ်ပွားစေဖြစ်ပြီးဒီဒေသတွေကဒုက္ခသည်တွေအတွက်လူသားချင်းစာနာမှုဆန်ရအကူအညီတွေပိတ်ပင်ခံရဆဲတယ်လို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့ကြီးတစ်ခုဖြစ်တဲ့ Human Rights Watch ကကြေညာနေမှာပြောပါတယ်။27ရာစုပင်လုံးကြီးလာကန်ဒုတိယကျင်းကျင်းပပြီးမှာပဲကချင်းပြည်နယ်တနိုင်းမြို့နယ်တဝက်ဒီလာစမ်းပိုင်းကစပြီးမြန်မာစစ်တပ်နဲ့ကချင်းလွတ်လပ်ရေးအဖွဲ့ AKA တို့ကြားတိုက်ပွဲတွေအပြင်းထန်ပြန်ပြီးဖြစ်ပွားနေတာပါ။ပဋိပက္ခမှာပါဝင်နေတဲ့မြန်မာတပ်မတော်ရဲ့တိုင်းဒေသနဲ့နိုင်ငံအဖွဲ့အစည်းတွေကနိုင်ငံတကာဥပဒေတွေကိုလေးစားလိုက်တာပြီးအပြစ်မဲ့အရဲသားတွေကိုအကာအကွယ်ပေးဖို့အတွက်လည်းအဖွဲ့ကြီးကတိုက်တွန်းလိုက်ပါတယ်။ဒါပြန်တိုက်ပွဲတွေကြာပြင်းနေတဲ့ဒုက္ခသည်တွေတိုက်ပွဲကြောင့်ထိခိုက်ဒဏ်ရာရတဲ့အရဲသားတွေရှိနေပြီးစစ်ပွဲတွေကြောင့်ဘေးဒုက္ခရောက်နေသူတွေအတွက်လိုအပ်တဲ့လူသားချင်းစာနာမှုအကူအညီတွေပေးနိုင်မှုအတွက်အခက်အခဲတွေရှိနေတယ်လို့လည်းပြောပါတယ်။ဒီလိုအပ်သူတွေကိုအကူအညီအများဆုံးရအောင်အစိုးရအနေနဲ့ဆောင်ရွက်ပေးဖို့နဲ့မြန်မာတပ်မတော်ရောပဋိပက္ခမှာပါဝင်နေတဲ့လက်နက်ကိုင်အဖွဲ့တွေကရောနိုင်ငံတကာဥပဒေတွေကိုလေးစားပြီးအရဲသားပြည်သူတွေကိုအကာအကွယ်ပေးဖို့လည်းတိုက်တွန်းခဲ့ပါတယ်။
ပါကစ္စတန်နိုင်ငံမှာတရုတ်ဆောင်တွေတရွဲ့ပြန်ပေးဆွဲခံခဲ့ရပြီးတော့ IS စစ်တွေးကြတွေနောက်ပိုင်းမှာတပ်ပစ်လိုက်တယ်လို့ဆိုတဲ့သတင်းတွေကြောင့်နိုင်ငံထဲမှာအလုံးလုံးနေကြတဲ့တရုတ်လူမျိုးထောင်ထဲချီရဲ့လုံခြုံရေးတင်းကျပ်ဖို့ပါကစ္စတန်ဆိုရကဆောင်ရွက်နေပါတယ်။ပြန်ပေးဆွဲခံသွားရတဲ့တရုတ်ဆောင်တွေကိုနိုင်ငံရဲ့အနောက်တောင်ပိုင်းဘလူချီစတန်နယ်မှာ IS ကိုတစ်ဆာခံသူလို့မတင်ကားသူတွေကတက်လိုက်တဲ့ဆို လို့ဆိုပြီးတဲ့နောက်မှာတော့တရုတ်လူမျိုးတွေရဲ့အသွားအလာကိုစောင့်ကြည့်ဖို့အတွက်တပ်ဖွဲ့ဝင်ထောင်ချီပါတဲ့ရဲတပ်ဖွဲ့ဖွဲ့စည်းမယ်လို့ပါကစ္စတန်တာဝန်ရှိသူတွေကပြောပါတယ်တရုတ်နဲ့ပါကစ္စတန်နှစ်နိုင်ငံလုံးအတွက်အကျိုးရှိမဲ့စီးပွားရေးစီမံကိန်းကြီးတွေရဲ့လုံခြုံရေးအတွက်စိုးရိမ်စရာဖြစ်နေတာကြောင့်ပါကစ္စတန်အစိုးရကအခုလိုဆောင်ရွက်တာဖြစ်ပါတယ်
ရုရှားသမ္မတဗလာဒီမီပူတင်ရဲ့နှစ်ပတ်လည်ပြည်သက်တွေနဲ့ရုပ်တံကအမေးဖြေတိုက်ရိုက်ထုတ်လွှင့်ဆွေးနွေးကမှာတမန်ကြီးသူတွေကြားဆွေးမှုတွေနဲ့ပြည်ထောင်စုကိုရုရှားထိပ်တန်းခေါင်းဆောင်ဘက်လောက်လေးလေးဆဆဆောင်ရွက်တယ်ဆိုတာပြတယ်ပြပွဲတစ်ခုဖြစ်ပါတယ်ဒီနိုင်ငံလုံးတိုင်းတာနဲ့ကြိုတင်စစ်ဆေးမှုအပြည့်ရှိတဲ့ဒီပြပွဲဟာတန်တင်းထားတဲ့မိကွန်းတွေတီးတန့်ရွေးကောက်ခေါ်ထားသူတွေနဲ့ဒါညီငွေပွဲတွေ့ရတာပါဒါပေမဲ့ဒီနှစ် show မှာတော့အရင်နှစ်တွေမဟုတ်လို့မဟုတ်ပဲတယ်လီဖုန်း message နဲ့ပါမိကွန်းပြုထားတာမို့စိတ်ဝင်စားပွဲဖြစ်ခဲ့ရပါတယ်
အမတန်ကူးစက်နိုင်တဲ့ TB အဆုတ်ယောဂါတွေနဲ့အတူနေထိုင်တဲ့မိသားစုဝင်တွေအနေနဲ့ဗိုက်တာမင် A ပါတဲ့အားစေးကိုတောက်သုံးရင်ယောဂါကူးစက်မှုကနေတားဆီးနိုင်တယ်လို့လေ့လာမှုတစ်ခုကတွေ့ရှိပါတယ်။ TB ယောဂါဖြစ်ပွားသူအများပြားဟာဗိုက်တာမင် A ဓာတ်လိုအပ်နေတာကိုလေ့လာချက်အသစ်ကနေပြီးတော့တွေ့ရှိခဲ့တာဖြစ်ပါတယ်ရှင်။ဒေါခင်မြတ်တဲ့မဆုမြတ်မုံတို့ကတောက်ကြနေနေတဲ့ခင်တဲ့အစီအစဉ်ကိုတင်ဆက်ခဲ့တာပါရှင်။ပဋိပက္ခဖြစ်နေတဲ့ဒေတာတွေမှာကလင်းငယ်တွေရဲ့ဘဝလုံခြုံရေးနဲ့သူတို့အခွင့်အရေးတွေကာကွယ်ပေးဖို့မြန်မာအစိုးရအနေနဲ့အလေးထားဆောင်ရွက်ပေးဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရန်ဟင်းလီကတိုက်တွန်းလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့35ကြိမ်မြောက်လူခွင့်ရေးကောင်စီညီလာခံမှာမနေ့ကမြန်မာအရေးဘာရီဆွေးနွေးခဲ့ကြပါသလဲ။ဆက်ပြီးနားဆင်ပါရှင်။ဂျွန်လ6ရက်နေ့ကနေ23ရက်နေ့အထိဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့35ကြိမ်မြောက်လူခွင့်ရေးကောင်စီညီလာခံမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကနေမက်ရှ်လာကနေဂျွန်လအထိဖြစ်ထွန်းခဲ့တဲ့မြန်မာနိုင်ငံကလူခွင့်ရေးအခြေအနေတွေကိုတင်ပြသွားပါတယ်အထူးသဖြင့်ပြည်ရင်းစစ်အပါအဝင်ဘာသာရေးလူမျိုးရေးပဋိပက္ခတွေကြောင့်အိမ်နီးချင်းနိုင်ငံကနေဆက်တွေမှာထွက်ပြေးခိုလုံနေကြရတဲ့အရွယ်မရောက်သေးတဲ့မိန်းကလေးငယ်တွေရဲ့ဘဝလုံခြုံရေးကင်းမဲ့နေပြီးအခြေအနေတွေဟာအတော်လေးကိုစိုးရိမ်ပွေရာရှိနေကြောင်းရန်ဟီလီကအခုလိုပြောပါတယ
် I'm especially alarmed by the reported recent rise in the number of child brides amongst women and girls who fled
မြန်မာနိုင်ငံကနေအိမ်နီးချင်းနိုင်ငံတွေကိုထွက်ပြေးနေထိုင်ကြရတဲ့မိန်းကလေးငယ်တွေနဲ့အမျိုးသမီးတွေကြားမှာအရွယ်မရောက်သေးတဲ့မိန်းကလေးငယ်တွေဟာဇနီးများတွေဖြစ်ပေါင်းသင်းနေထိုင်ခြင်းခံနေကြရတာတွေတိုးလာနေတယ်ဆိုပြီးမကြသည့်မိကထွက်ပေါ်လာတဲ့သတင်းတွေနဲ့ပတ်သက်လို့လေကျမတိတ်ကိုအံ့အားသင့်တုန်ထုတ်မိပါတယ်ကျမတို့အလုံးသိတဲ့အတိုင်းပါပဲဒီလိုအခြေအနေမျိုးဟာအမျိုးသမီးတွေရင်ဆိုင်နေရတဲ့အကြမ်းဖက်ခံရမှုနဲ့ဆင်းရဲမွတ်တေမှုဘဝကနေရုန်းထွက်နိုင်ဖို့ကခက်ခဲစေတာဖြစ်ပါတယ်
ဒါအပြင်ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်အောက်တိုဘာလ9ရက်နေ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးနောက်ပိုင်းအစိုးရလုံခြုံရေးတပ်တွေကနယ်မြေရှင်းလင်းရေးစစ်ဆင်ရေးလုပ်ရမှာကလေးငယ်တွေကိုပါဖမ်းဆီးနှိပ်စက်ခဲ့ကြောင်းသူကပြောပါတယ်အထူးသဖြင့်ကလေးငယ်13ဦးဖမ်းဆီးခံခဲ့ရပြီးအဲ့ဒီတဲကတဦးဟာကျမ်းမာရေးကြောင့်တည်ဆုံးခဲ့တာဖြစ်တယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရုံးရဲ့တင်းထုတ်ပြန်မှုဟာဘာကြောင့်ကြန့်ကြာခဲ့တယ်လဲဆိုတာကိုသူကမေးခွန်းထုတ်ခဲ့ပါတယ်မြန်မာဆိုးရကိုစလေကတော့မြန်မာနိုင်ငံမှာကလင်းငယ်တွေရဲ့အခွင့်အရေးကိုအပြည့်အဝအကာအကွယ်ပေးထားကြောင်းအခုလိုတုံ့ပြန်ခြေပါခဲ့ပါတယ
် The application of law under the Convention of the Rights of the Child applies equally to
ကလေးသူငယ်တွေရဲ့ရပိုင်ခွင့်ပြဋ္ဌာန်းချက်တွေအတိုင်းမြန်မာနိုင်ငံမှာရှိတဲ့ကလေးသူငယ်များအားလုံးကိုတာတူညီမျှခံစားခွင့်ရှိစေပါမယ်ဒီနေ့မေလကစပြီးရခိုင်ပြည်နယ်မှာထောင်ထဲချတဲ့ကလေးသူငယ်တွေကိုဝေးဖွားစင်းထုတ်ပေးခဲ့ပါတယ်။နောက်ပြီးရခိုင်ပြည်နယ်ကမွတ်စလင်ကျောင်းသူကျောင်းသားတထောင်ကျော်ကိုအခြားကျောင်းသူကျောင်းသားများနဲ့အတူစေတန်းစာမပွဲဖြည့်ဆို့ခွင့်ပေးခဲ့ပါတယ်။လူမှုအတိုင်းအဝိုင်းနှစ်ရက်စလုံးအတွက်အခြေခံစာသင်ကျောင်းပေါင်း300ပြန်လည်ပြင်ဆင်ဖွင့်လှစ်ပေးခဲ့ပါတယ်။
ဥရောပသမဂ္ဂကိုယ်စားလှယ်ကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာလူခွင့်ရေးချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ဖြစ်ပေါ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကစုံစမ်းမဲ့လုပ်ငန်းစဉ်တွေမှာမြန်မာအစိုးရအနေနဲ့ပူးပေါင်းဆောင်ရွက်ပေးဖို့တောင်းဆိုသွားပါတယ်။အလားတူစွာပဲအမေရိကန်ကိုယ်စားလှယ်ကတော့ရခိုင်ပြည်နယ်မြောက်ပိုင်းပါဝင်အခြားတိုင်းဒေသတွေမှာလူခွင့်ရေးချိုးဖောက်မှုတွေကိုထိရောက်စွာကင်တွယ်ဖြေရှင်းပေးဖို့မြန်မာအစိုးရကိုအခုလိုတိုက်တွန်းပါတယ
်။ We are concerned by her reports of grave human rights violations and abuses against Rohingya Muslims.
ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာတွေအပါအဝင်တခြားလူနည်းစုတွေဖြစ်တဲ့ကချင်နဲ့ရှမ်းတိုင်းရင်းသားတွေပေါ်မှာလူခွင့်ရေးချိုးဖောက်မှုတွေကိုကျမတို့အထူးစိုးရိမ်ပါတယ်။ဒေသခံတွေအတွက်လူသားချင်းစာနာမှုဆိုင်ရာအထောက်ပံ့တွေပို့ဆောင်ခွင့်ပေးဖို့လည်းမြန်မာအစိုးရကိုတိုက်တွန်းပါတယ်။လူခွင့်ရေးချိုးဖောက်မှုတွေကို ပွင့်လင်းမြင်သာစွာစုံစမ်းစစ်ဆေးပေးဖို့လူခွင့်ရေးချုပ်ဖောက်သူတွေကိုအရေးယူဖို့နဲ့အချုပ်ဖောက်ခံရသူတွေကိုအကာအကွယ်ပေးဖို့လည်းတောင်းဆိုပါတယ
်။မစ္စရန်ဟီလီရဲ့ဆွေးနွေးချက်ထဲမှာလက်ရှိမြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေကိုစစ်တပ်ဘက်ကအများဆုံးကျူးလွန်တာတွေ့ရှိရကြောင်းနဲ့ဒါကိုလည်းအစိုးရနဲ့စစ်တပ်ကသူတို့ကိုယ်ပိုင်စုံစမ်းရေးကော်မရှင်တွေဖွဲ့ပြီးစုံစမ်းကင်တွယ်နေကြောင်းထုတ်ပြန်ကြေညာခဲ့ပေမဲ့တိတာထင်ရှားတဲ့အရေးယူမှုမျိုးကိုမတွေ့ရဘူးလို့သူကပြောပါတယ်နောက်လဇူလိုင်လမှာတွားမဲ့သူ့ရဲ့လေးချိန်မြောက်မြန်မာနိုင်ငံခီးစဉ်မှာလဲမြန်မာအစိုးရဘက်ကရက်သတ်မှတ်ပေးဖို့နဲ့သူ့ရဲ့ခီးစဉ်တွင်ပူးပေါင်းဆောင်ရွက်ပေးဖို့တောင်းဆိုခဲ့ပါတယ်ရှင်အခုလိုမြန်မာလူခွင့်ရေးအခြေအနေတွေကိုကုလမှာဆွေးနွေးနေချိန်မှာပဲကချင်ပြည်နယ်တနိုင်းမြို့တဝိုက်ကနေထွက်ပြေးလာတဲ့ထောင်နဲ့ချီတဲ့စစ်ပေးရှောင်ဒုက္ခသည်တွေရဲ့အခြေအနေတွေဟာဆိုးရွားနေပြီးအခုချိန်ထိနေရာထိုင်ခင်းနဲ့အစားအသောက်တွေမရရှိသေးဘူးလို့ကချင်လူမှုအဖွဲ့အစည်းတွေကပြောပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကပြောပြမှာပါရှင
်အစိုးရတပ်ကနေမြေရှင်းလင်းရေးလုပ်ဖို့ရှိတာကြောင့်ဇွန်လ15ရက်နေ့နောက်ဆုံးထားပြီးကချင်ပြည်နယ်တနိုင်းမြို့နယ်ထဲမှာရှိတဲ့ရွှေနဲ့ပရင်မော်တွေကနေထွက်ခွာပေးကြဖို့ဇွန်လဇန်းပိုင်းမှာတပ်မတော်ကစာဖြန့်ဝေခဲ့တာပါအဲ့ဒီနောက်အစိုးရတပ်နဲ့ကချင် KIA တပ်တွေကြားတနိုင်းဒေသတဝိုက်ဖြစ်လာတဲ့တိုက်ပွဲတွေကြောင့်အင်ကာကားနဲ့နန်ခမ်းကောင်ရာကြေးရွာတွေကဒေသခံတွေဟာရေးပေါ်စေပီတင်းဆောင်ခဲ့ကြပါတယ်အခုဆိုရင်တနိုင်းမြို့ပေါ်နဲ့ခန်းဒီမြို့တွေဘက်ကပါထောင်ချီတဲ့စေပီဆောင်တွေထွက်ပြေးလာကြတယ်လို့ကချင်ဒေသလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေရဲ့စူပောင်းထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ကချင်ညဉ့်ဉန်းရေးကွန်ရက်အဖွဲ့တာဝန်ခံဒေါခွန်ကြာကအခြေအနေကိုပြောပြပါလေ
။ထွက်ပြေးလာတာကတော့မနေ့ကစီးရင်အရာဆိုလို့ရှိရင်တော့တနိုင်းမြို့ပေါ်မှာတော့အတင်းတော်၄ခုနေရာမှာစုစုပေါင်းအလုံးလောလောဆယ်ခုနေရာတော့1500လောက်ရှိပါတယ်ရှင့်။နောက်တစ်တုပ်ကတော့ဒီခမ်းကြီးဘက်ကိုပြေးသွားတာရှိပါတယ်။ခမ်းကြီးမှာလောလောဆယ်အယောက်1000လောက်ရောက်နေပြီလို့သိရတယ်။အဲလောလောဆယ်ဒီပရင်တူးတဲ့နေရာတွေရနေပြီးတော့လာလို့ရတဲ့လမ်းကြောင်း၅ကြောင်းထဲကနေဒီ၄ခုကိုပိတ်ထားတယ်ဒိုက်ဖာဆိုတဲ့လမ်းကြောင်းတစ်ကြောင်းကိုပဲအစိုးရဖွင့်ပေးတာဖြစ်တဲ့အတွက်ကြောင့်မို့လို့တချို့နေရာကတော့အဲ့ဒီဒိုက်ဖာလမ်းကြောင်းကိုလာဖို့ပိတ်ပတ်ပြီးသွားရတဲ့အခါမလူလားအပဲနဲ့အချိန်ကြာတာရယ်ပြီးရင်တော့ခီးစင်နှောက်နေတာရယ်ဖြစ်နေပါလေရှင့်နောက်ပြဿနာတစ်ခုကဒီမနေ့ကအထီးမစ်တနာကနေဒီတနိုင်းသွားတဲ့လမ်းတချို့ဆုပ်ဆိုတဲ့နေရာမှာကျောင်းစာရယ်ဆန်ရယ်စီရယ်အဲ့ဒါတွေကိုတင်းတင်းတက်တက်သားမြင်လိုက်တဲ့အခါကျတော့တနိုင်းမြို့ပေါ်မှာလောလောဆယ်ဆန်တအိတ်က9000ကနေပြီး8000အထိတက်နေပြီပေါ့
ဒီလိုစစ်ပေးဆောင်တွေတိုးလာတာကြောင့်အစိုးရတာဝန်ရှိသူတွေကအကူအညီပေးမယ်ပြောထားပေမဲ့စစ်ပေးဆောင်တွေအတွက်အခုချိန်ထိနေရာထိုင်ခင်းနဲ့အစားအသောက်တွေမရရှိသေးဘူးလို့ဘုကွန်ညာကပြောပါတယ
်မနေ့ကအထိကတော့လူကယ်ပြန်ကလည်းသွားဖို့စူးစမ်းတယ်တို့တော့လည်းပဲတနိုင်းကိုမရောက်သေးဘူးပေါ့ဒီမနေ့တော့အထီးကြီးကချင်ပြည်နယ်ဝန်ကြီးချုပ်နဲ့အစိုးရအဖွဲ့ကတာဝန်ရှိတဲ့လူတွေဟာအဲ့နေရာကိုမရောက်သေးဘူးပြီးလို့ရှိရင်တော့ဒီအစိုးရဌာနကနေပြီးတော့အုပ်ချုပ်ရေးပိုင်းကနေတာဝန်ယူတယ်လို့ပြောပေမဲ့သူတို့အနေနဲ့အမှန်တကယ်အဖြစ်ဒီလူတွေအတွက်ကြွေးဖို့လုံလောက်စရာမရှိမပေးထားသလိုနေရာထိုင်ခင်းစီစဉ်ပေးမှုလည်းမရှိသေးပါဘူးရှင့်အဲ့တော့အတင်းတော်တွေရဲ့ပံ့ပိုးမှုတစ်ခုတည်းရှိပါသေးတယ်ပြီးရင်တနိုင်းဒေတာမှာတော့အရက်ပဲအဖွဲ့အစည်းတွေအင်မတန်ရှားပါးပါတယ
်တကယ်တော့သဘာဝပတ်ဝန်းကျင်ပျက်စီးမှုကိုကာကွယ်ဖို့ဆိုရင်အစိုးရကဒေတာကန်တွေပေါ်အချားနီလန်းတွေနဲ့ကင်တွယ်တင့်တယ်လို့ဒေါခွန်ကြာကထောက်ပြပါတယ
်ဒီနေရာမှာတိုက်ပွဲဖြစ်ရင်ဒီလူတွေဟာအထူးရှင်ဒေတာခံတွေတို့ရဲ့ကြေးရွာကိုဘယ်နှစ်နှစ်ကြာမှပြန်ရောက်နိုင်မယ်ဆိုတာမပြောနိုင်ပါဘူးရှင့်ဒါပေမဲ့တရံဇာတာနဲ့တဘာဝပတ်ဝန်းကျင်ပျက်စီးတယ်ဆိုတာအကြောင်းပြပြီးတိုက်တဲ့အခါမှာလူဦးရေ3000ကျော်ဆိုတာကအင်မတန်များပါတယ်အကယ်၍များဒီနေရာမှာဒီတရံဇာတာထုတ်ခေါ်တာကိုတူးခေါ်တာကိုရက်ဆိုင်စီဖြစ်နေဆိုရင်3လတန်ဒီ6လတန်ဒီကောင်းကောင်းမွန်မွန်စီမံကိန်းချပြီးမှဒီလူတွေကိုတဖြည်းဖြည်းထုတ်နိုင်တယ်ဆိုရင်တော့အခုလိုလိုမျိုးမိုးရာသီသားသမီးတွေတောင်းအပ်ရမယ့်အချိန်မှာအော်အော်တောင်းနေတဲ့ဒီလိုမျိုးမောင်းထုတ်တာမျိုးမဖြစ်တင်ဘူးလို့ယူဆရတယ်ရှင့
်အမေရိကန်ခြေဆိုင်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကိုကွန်ဆန်အောင်ကလည်းတနိုင်းမှာဖြစ်နေတဲ့ကိစ္စဟာနိုင်ငံတော်ရဲ့ငြိမ်းချမ်းရေးဖြစ်စဉ်ကိုပါထိခိုက်စေတယ်လို့ပြောဆိုပါတယ
်ဟုတ်ကဲ့ဒီစစ်ပေးဆောင်ဒုက္ခတဲ့တွေဆိုတာမနည်းပါဘူးကျုပ်ကချင်လူမျိုးဆိုရင်၄ပုံ၃ပုံ၅ပုံ၃ပုံမိပါတော့စစ်ပေးဆောင်ဘဝနဲ့ဖြစ်နေကြပါတယ်အဲ့တော့များတယ်ဆိုတော့ကျွန်တော်မြန်မာနိုင်ငံရဲ့အမျိုးသားရင်ကြားစီရင်တဲ့ပတ်သက်မှာတော့တကယ်ကိုချိန်ချောက်စရာတစ်ခုပါနောက်တစ်ခုကတော့အစိုးရကနေပြီးတော့တပ်မတော်တိုက်ရိုက်ပြောရပါမယ်ဘာလို့ဆိုတော့ဒီဟာတပ်မတော်ကနေပြီးတော့ကိုမတော်တိုက်လိုက်ဒီဘက်တိုက်လိုက်တိုက်မှဒီလိုပိတ်တိုက်ဒီမျိုးကတော့ဒါမဲ့ငင်းချိုင်းကိစ္စတွေမှာရောအကုန်လုံးထိခိုက်လာနိုင်တာပါဘာလို့ဆိုငင်းချိုင်းလို့ပြောမယ်ဆိုတော့ဒီလက်နက်ကိုင်ချင်းငင်းချိုင်းတာမဟုတ်ကျွန်တော်တိုင်းရင်းသားချင်းချင်းရောငင်းချမ်းဖို့လိုပါတယ်
တနိုင်းဒေသကနေလောလောဆယ်ထွက်ပြေးလာကြတဲ့စီပီရှောင်းအင်ဂျီ230ကျော်ရှိနေပြီး တနိုင်းမြို့ပြင်ကကောင်းကြရန်ရွာမှာလေခိုးလုံးနေသူတချို့ရှိကြောင်းသိရပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပြပြသွားတာပါတောက်ကြနေနေခင်ဗျာမြန်မာပိုင်းစီစဉ်ကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်ထိုင်းနိုင်ငံဘန်ကောက်မြို့မှာမနစ်အောက်တိုဘာလကဖြစ်ခဲ့တဲ့လူကုန်ကူးမှုလူသတ်မှုစတဲ့ရာဇဝတ်မှုတွေမှာတပ်တွေအဖြစ်ဒီထွက်ဆိုရမယ့်မြန်မာနိုင်ငံကအိမ်အကူလုပ်နေတဲ့အမျိုးသမီးငယ်ကိုပထမဆုံးချိန်ဇွန်လ15ရက်နေ့ကရုံးတင်စစ်ဆေးခဲ့ပါတယ်။ကျမတို့ရဲ့သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်။ထိုင်းနိုင်ငံဘန်ကောက်မြို့နိုင်ငံသားသားတွေအများဆုံးနေထိုင်ရာစွန်ကွန်ဘက်56လမ်းကအခန်းတစ်ခုကိုထိုင်းရဲတွေကသတင်းအရဝင်ရောက်စစ်ဆေးရာကနေပစ်ခတ်မှုတွေဖြစ်ခဲ့ပြီးမြန်မာနိုင်ငံသား2ဦးပါဝင်နိုင်ငံသား5ဦးကိုဖမ်းဆီးခဲ့တာပါဒီထဲမှာအင်အကူလုံနေတဲ့မြန်မာနိုင်ငံသားအမျိုးသမီးနဲ့အတူသူမရဲ့ခင်မုန်းကိုလည်း9ရက်ကြာဖမ်းဆီးစစ်ဆေးပြီးမှပြန်လွှတ်ပေးခဲ့ပါတယ်ဒါပေမဲ့သူတို့ကိုတရားရုံးမှာထွက်ဆိုချိန်မှာလာဖို့အတွက်ထိုင်းအာဏာပိုင်တွေကအသိပေးခဲ့တာပါဇွန်လ15ရက်နေ့မှာတော့ဖမ်းဆီးခံထားရတဲ့နိုင်ငံသားတွေဖမ်းဆီးစဉ်ကဒဏ်ရာရရှိခဲ့တဲ့ထိုင်းရဲဝန်ထမ်းတွေနဲ့မြန်မာနိုင်ငံသူအိမ်အကူအမျိုးသမီးငယ်ကိုလည်းပထမဆုံးအကြိမ်ဖြစ်ရုံးတင်စစ်ဆေးခဲ့တာဖြစ်တယ်လို့လည်းအမျိုးသမီးငယ်ကပြောပြပါဗျ။ဒီ
နေ့သူတို့မင်းကဟိုစမိတော့အရာပဲမင်းလည်းဒီလူအိမ်ဆက်ဝင်တူတွေရှိရဲ။ဆက်ဒီလူအိမ်မှာသူဘယ်နှယောက်လဲ။သူအိမ်နဲ့နေရာဘယ်နားမှလဲ။ဟိုအရင်ကညီမတို့စမိတော့အာဖီနဲ့တိုင်းဝင်ညီမတို့ကတွေ့လာဒီလူကိုသိလာပါတယ်တွေ့တယ်အဲ့အဲ့ဒီအတိုင်းရောဒီနေ့ကျတာတော့ပုံမှန်တွေ့နေကြပဲလေပါစီမံဆိုတာညီမတို့မသိဘူးသူတော့ခတ်ထားတယ်မိတစ်ချင်လို့ဖွင့်လာတယ်ညီမလည်းတစ်ခါမှမဆုံးရဘူးစာအုပ်အတူနဲ့လာဖြစ်တယ်တဲ့စာအုပ်အတူနဲ့တင်ကြတော့တဲ့တတိယလိုလက်ဖမ်းတော့အဲ့မှာသူတွေအပေါ်တန်းမှာတတိယအဖမ်းမခံဘူးနဲ့ပြစ်ခတ်မှုနဲ့အဲ့ဒီမှာသူတို့နောက်ကြီးကတတဖွင့်ကြည့်ရအဲ့မှာဒီအလောင်းလိုက်တွေ့တယ်လေအဲ့ဒီမှာညီမတို့လည်းကြောက်သွားတယ်ပေါ့
သူတို့နေထိုင်ရနေရာကိုတရားရုံးကခေါ်စားလာပို့ခဲ့ပြီးတဲ့နောက်မှာတော့သူတို့ကိုတရားရုံးမှာတက်တည်ဖြစ်လာရောက်ထွက်ဆိုခဲ့ရတာဖြစ်ပါတယ်မြန်မာနိုင်ငံသူအိမ်အကူမျိုးသမီးလေးကိုအကူအညီပေးနေတဲ့ AAC မဟာမိတ်အဖွဲ့ကကိုရဲမင်းကတော့အိမ်အကူမျိုးသမီးကတော့စိုးရိမ်မှုတွေရှိနေပေမဲ့ဒီအမှုမှာသူမမပါဝင်ကြောင်းကိုတော့တရားခဏနေဘက်ကထွက်ဆိုပေးတာကိုတရားရုံးမှာကြားခဲ့ရတယ်လို့လည်းပြောပြပါတယ
်မိန်းကလေးဆိုတော့ကြောက်တာပေါ့ဒီမှုမှာတတ်တတ်သွားမလားသူကဟိုပြောပြီးတော့ဝါပြီးမလားဒါပေမဲ့အင်္ဂလိပ်ဒီကတော့သူတို့ညတာတဲ့နေသားမှရှိတယ်အိမ်အမှုဖဲနဲ့မှအရေးကြီးတဲ့ဒီအင်္ဂလိပ်၃ယောက်ကတော့သူ့ကိုတနာညတာတယ်ခဏလေးသူ့လက်တွေပါကြာပါတယ်ကောင်းမှုပဲနှုတ်ဆက်တယ်သူ့ကိုပြင်းရှိတယ်မှာဘာမှမပတ်သက်ဘူးပြောထားတယ်
သူတို့မိသားစုကဖမ်းဆီးစဉ်တုန်းက9ရက်ကြာထိမ့်သိမ့်ပြီးစစ်ဆေးမင်းမျက်နှာခံခဲ့ရတယ်လို့လည်းအမျိုးသမီးငယ်ကဆိုပါတယ်
။ညီမတို့လက်ထိတ်မခန့်ခံချင်းကိုယောက်ကြတော့လက်ထိတ်ခန့်ခံချင်းအဲ့ဒီမှာသူတို့တိုင်နဲ့ပြင်းတဲ့အချိန်မှာသူတို့တွေဟိုဆာယောက်ကြောင့်လက်ထိတ်ခတ်လိုက်တယ်။ညီမပလက်ရုံက9ရက်နေလိုက်ရတယ်။ခလေးရောနေမြန်းနေအောင်လို့3ရက်လုံးနေလိုက်ရတယ်။သူတို့ကပြောတဲ့နိုင်ငံသားထုတ်လို့မရအောင်တော့တဲ့သူတို့အခြေခံတိုင်းသူတို့ခေါ်လိုက်မယ်တဲ့။
အဲ့ဒီအခန်းကိုဝင်ရောက်စစ်ဆေးစဉ်တုန်းကတော့ဥယျာဉ်စေဝါနဲ့နိုင်ငံကူလက်မှတ်တွေနဲ့ပတ်သက်လို့တန်တရားရှိတာကြောင့်ဝင်ရောက်စစ်ဆေးတာဖြစ်ပြီးစစ်ဆေးစဉ်မှာနိုင်ငံသားတွေကစစ်ဆေးမခံဘဲပြန်လည်ပြစ်ခတ်မှုတွေလုပ်ခဲ့ပြီးတဲ့နောက်စစ်စင်ရေးတစ်ခုလိုအဲ့ဒီအခန်းကိုအာဏာပိုင်တွေကဝင်ရောက်ရှင်းလင်းခဲ့တာဖြစ်ပါတယ်။အဲ့ဒီအချိန်တုန်းကတော့နေအိမ်ကရေခဲတစ်တာကြီးတစ်ခုထဲမှာလူတွေအလောင်းစိတ်ပိုင်းတွေကိုတွေ့ခဲ့ရတယ်လို့ဆိုပါတယ်။အဲ့ဒီအတွက်တန်ရှင်းရေးလို့တမားဖြစ်တဲ့မြမအမျိုးသမီးနဲ့သူမရဲ့ယောက်ျားကိုဆက်လက်စစ်ဆေးခဲ့ပြီးသူတို့ကိုတက်စီဖြစ်တရားရုံးမှာထွက်ဆိုခိုင်းတာဖြစ်ပါတယ်ဒီအမှုနဲ့ပတ်သက်လို့တော့နောက်ထပ်တရားလိုပြတက်တီတရားခဏ်တွေကိုဆက်လက်စစ်ဆေးနေဦးမှာဖြစ်ပြီးမြန်မာနိုင်ငံသူအမျိုးသမီးကတော့ဇွန်လ15ရက်နေ့မှာတက်တီဖြစ်ထိုင်းနိုင်ငံဘန်ကောက်မြို့ရဲ့ဖက်ခနုံတရားရုံးမှာထွက်ဆိုပေးခဲ့ရတာဖြစ်ပါတယ်ရှင
် VOA သတင်းတော့မဲအေးပါရှင်ဆက်လက်ပြီးတော့ကျမတို့ဒီအိန္ဒိချင်းထိုင်းနိုင်ငံအတွင်းတဘာဝပဝင်းချင်းညဉ့်ညမ်းမှုနဲ့ပတ်သက်တဲ့သတင်းကိုပြောပြမှာပါ။ထိုင်းနိုင်ငံမှာ NDAG တဲ့စက်မှုလုပ်ငန်းထွက်အညစ်အကြေးတွေတစ်ချိန်လုံးများပြားလာနေတဲ့အကြောင်းအစင်ခန်းစာတွေထွက်လာခဲ့တဲ့နောက်မှာတော့ထိုင်းတဘာဝပဝင်းချင်းအရေးဆောင်ရွက်သူတွေကပိုပြီးလှုပ်လှုပ်ရှားရှားပြောဆိုလာကြပါတယ်။ဒီအကြောင်းအပြည့်စုံကိုတော့ VOA သတင်းတောက် Ron Combin ထိုင်းနိုင်ငံကနေသတင်းပေးပို့ထားတာကိုဒေါက်ခင်မျိုးသက်ကပြောပြမှာပါ။
ထိုင်းနိုင်ငံစီးပွားရေးတိုးတက်ဖွံ့ဖြိုးလာတဲ့အဓိကအကြောင်းရင်းကစစ်မှုလက်မှုတိုးတက်လာတာဖြစ်ပြီးနှစ်ပေါင်း30အတွင်းမှာပဲလေယာဉ်စိုက်ပျိုးရေးကနေစစ်မှုနိုင်ငံဖြစ်လာခဲ့တာပါအဓိကဓာတ်ရုပ်ပစ္စည်းနဲ့စစ်မှုလုပ်ငန်းရင်းနှီးမြှုပ်နှံမှုတွေကိုဘန်ကောက်အရှေ့ဘက်ကီလိုမီတာ150လောက်မှာပဲတွေ့ရပါတယ်လက်ရှိစစ်ဆိုးရွားဟာဘန်ကောက်မြို့ရောနားနဲ့နိုင်ငံတလွှမ်းမှာ EEC လို့ခေါ်တဲ့အရှေ့ပိုင်းစီးပွားရေးဇင်းကြံတည်ဆောက်ဖို့အတွက်အ two CYZone, Segu, Dochebu, Lonely Barry, Dabim, Tiningama, Senior Sigan Ubri, and Tencho Tari, Jagabe, Yeru, Deru, Miru, Ninyamuri, Dola Ramo, Soin Huriba, Dola Jara Pipari, Tai Ninyamu, Tendin Tana, BCD, and Nelson Topian Jaya, Natang Sangama, Nangantama, Samu Sumpy Pisi, Metric Tanjay, Netatama Shitanha, and Yeti, Samu Sumpy Pisi, Pinny Barry. Uplocore, Tanshi said, Yes, and Sanya 3B in it. Tang and Pian and Nantu Puene, Prague at Chisai, Darubiran, Nibina, Tekduru, Pubambi, Uroba Tamaga, Taupamune, Tanga, Kian Shikuma, Anyaji, Tatule, Ninyamu, Dindane, Dida Kanri Boma, Tayamu, Lila, Sansemu, Lokabari. Arsenic, Mercury, Zinc, Cadmium, Chromium, and Kebau Mubian, Jamai Tikasin and Pisi Way, Yin and Taru Pisi Togumi, Bowen Hugo, Riga Shiban, Samuzum Pite, Metapu Dita Abian, Samu Sumpy Pisirin and Mipo Tare, Samosakon, Saraburine, Barasa Didarima, Dine Dabi, Dayam Hurigo, Lila Gejara Pipare. Degreci Jerigo, Saran Yida Gere, Darubiran and Nibina Tekduga, Marak Seaga.
Real problems with mixture of heavy metals or with the mixture of pollutions.
Tacho ni yari ma yono ni de tatu le nyozong. Tamam ho, tacha nyinyan pisi nyozong ye pitana, tege shi ni ragu tuya bari. Sompi pisi pian tong sayo ni ne, tatu tansen ne sayo ni tuwai ma, tatu le nyozong pawe muga, ato le gu miyani na tuya lu, tege gube aomi bari.
ဒါကတကယ်ကြီးမားတဲ့ပြဿနာဖြစ်ပါတယ်ဒီပါဝင်ရှင်မှာအစိတ်အတန်းငွေတွေပြန့်နေတာမို့ဒါဟာအနေအချင်းတဲ့တတ်ထုလေးတွေပါဝင်တဲ့ညဉ့်ညံ့မှုလွယ်တကူပြန့်နေတဲ့နေပါအရင်မဟုတ်တဲ့ပစ္စည်းတွေမှာလည်းသူတို့ကစိတ်ဝင်သွားနိုင်ပြီအဲဒီကတဆင့်လေထဲကိုပြန်ပြီးထုတ်ပေးနေတာမို့တနည်းအားဖြင့်နောက်တနည်းအားကိုလွယ်တကူရောက်ရှိသွားနိုင်ပါတယ်အဲ့တော့ဖွဲ့ဒါရိုက်တာပန်ချုံကတော့ ဖို့ကိစ္စအခုထိအခက်အခဲဖြစ်နေတယ်လို့ပြောပါတယ
်။ The problem is rehabilitation and limitation will consume lots of money.
တကယ်ပြဿနာကညီအရီမူလလိုပြန်ဖြစ်လာအောင်ပြန်နလန်ထူဖို့မပျက်စီးအောင်လုပ်ဖို့ငွေအတော်ကြီးကုန်တာပဲဖြစ်ပါတယ်။ပုဂ္ဂလိကလုပ်ငန်းရှင်တွေနဲ့ညဉ့်ညမ်းအောင်လုပ်တဲ့သူတွေကဒီကုန်ငွေကိုမပေးချင်ကြပါဘူး။ဒါကအထိုင်းမှာအခြေခံကုန်ကျမှုတစ်ခုဖြစ်ပါတယ်။ညဉ့်ညမ်းအောင်လုပ်တဲ့သူတွေဘက်ကဒီကုန်ကျငွေတွေပြန်ပေးဖို့ပြဋ္ဌာန်းထားတဲ့ဥပဒေအတိုင်းလိုက်နာအောင်လုပ်ဖို့ကလည်းသိပ်မလွယ်ပဲဖြစ်နေပါတယ်
။ Greenpeace အဖွဲ့ဌာနကိုယ်စားလှယ်တာရာဘူကာမာရီကတော့သဘောဝန်းကျင်ဆိုင်ရာမူဝါဒတွေကိုအထက်ကချပေးရတာမို့တကယ့်အောက်ခြေမှာညဉ့်ညမ်းမှုဖြစ်စီတဲ့အကြောင်းရင်းတွေတင်ပြတာမျိုးရှိတယ်။အနေထားမျိုးတွေ့ရတယ်လို့ဒီလိုမူဝါဒမျိုးတွေမှာစက်မှုလုပ်ငန်းတွေဖွံ့ဖြိုးရေးတွေအတွက်ပါအကျိုးရှိတဲ့ဝန်းကျင်မျိုးကိုဖန်တီးပေးဖို့လိုတယ်လို့လည်းပြောပါတယ
်။ It is a compromise solution the compromise that benefit polluters benefit irresponsible company that
ဟာညဉ့်ညမ်းရမယ့်အခြေအနေပါအဝန်ကြီးညဉ့်ညမ်းမှုဖြစ်အောင်မစင်မကျင်လုပ်တဲ့သူတွေကုမ္ပဏီတွေရဲ့အကျိုးစီးပွားအတွက်လည်းညှိနှိုင်းရမှာဖြစ်ပါတယ်။ထိုင်းနိုင်ငံမှာဒေသအလိုက်ညဉ့်ညမ်းတဲ့အစိတ်အသင့်မှုကကွာခြားသလိုဒေသခံအတိုင်းဝိုင်းအပေါ်သက်ရောက်မှုကလည်းကွာခြားပါတယ်
။ဒါကြောင့်ဘယ်ချိန်မှညဉ့်ညမ်းမှုဖြစ်မလဲ။ညဉ့်ညမ်းတဲ့အစိတ်ပေါ်မှုအတိုင်းဒါဘလောက်ရှိလဲ။ဒီအစိတ်အသင့်မှုတွေပြေးသွားအောင်ဘယ်လိုလုပ်မလဲဆိုတာတွေကိုဒေသခံတွေသိခွင့်ရှိတယ်လို့လည်းမစ္စတာတာရာကပြောပါတယ်။
ဒေါက်ကင်မျိုးသက်ပြောပြသွားတာပါရှင်။ VOA မြန်မာပိုင်းကနေမြန်မာနိုင်ငံမှာလက်တလောဖြစ်နေတဲ့အခြေအနေနဲ့ပတ်သက်လို့သောရရှင်တွေရဲ့သဘောထားအမြင်တွေထင်ဟပ်စေတဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်ကိုတင်ဆက်နေပါတယ်။လာမယ့်စနေနေ့ညဓာတ်ရိုက်လေလိုင်းအစီအစဉ်မှာတော့မိုးရွာတီရောက်လာတိုင်းရန်ကုန်မြို့မှာရေကြီးရေလျှံနေတဲ့အခြေအနေတွေဆိုးရွားနေတာကိုသက်ဆိုင်ရာအစိုးရတာဝန်ရှိသူတွေဘယ်လိုဖြေရှင်းဆောင်ရွက်တင်တယ်လဲဆိုတာနဲ့ပတ်သက်လို့ဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA မြန်မာပိုင်းရဲ့တောက်ကြနေနေတဲ့ခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိလိုင်းဒိုမီတာ32 40 50အပြင်လိုင်းလက်မီတာ190ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝက်မှာအပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရမှာပါ
။ကျွန်တော်ကြီးကျူရောဂါဖြစ်လာပြီဆိုလို့ရှိရင်သွေးကြောတွေရှိတဲ့အတွက်ကြောင့်ဒီကိုယ်လုံးဥနာလေပြတ်တာတို့နှလုံးသွေးကြောပိတ်တာတို့ကြောက်တတ်ပစ္စည်းအရဖြစ်တယ်လို့ခြေထောက်မှာ
စီးကျူရောဂါအကြောင်းဆွေးနွေးတင်ပြထားတဲ့ကျန်းမာရေးကဏ္ဍကိုထုတ်လွှင့်တဲ့အခါမှာအပြည့်အစုံကြားကြရမှာဖို့စောင့်မျှော်နားဆင်ကြပါရှင်။ဒါပြင်တိုင်းရင်းသတင်းလွှာအစီအစဉ်ကိုလည်းတင်ဆက်မှာပါ။အခုတော့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါရှင
်။ဒီနေ့မနေ့တွေ့တင်ပြပေးမယ့် EDM အစုံကတော့
Hang around
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက h a n g hang ချိတ်ထားတာ a r o u n d around ပဝင်းချင်းအနည်းတဝိုက်လို့ရည်ညွှန်းပါတယ် idiom အသေးပေကတော့တုံးတဲ့အပေါ်မှာမူတည်တာဖြစ်ပါတယ်ခုပေးမယ့်ဥပမာမှာတော့ hang around အသေးပေကတနေရရာမှာနေတာကိုဆိုလိုပါတယ် George ကပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
I don't like to hang around here after dark. My friend hung around just to see what the police were doing and ended up being arrested.
ကျွန်တော်တို့မွချုပ်ရင်ဒီနေရာမှာမနေရဘူးဗျာ။ကျွန်တော်တငယ်ချင်းကတော့ရဲကဘာတွေများလုပ်မလဲဆိုတာသိချင်လို့စောင့်ကြည့်နေတယ်လေ။သူကရဲကအဆုံးမတော့ဖမ်းသွားတာပေါ့လို့အတိပဲရပါလေ။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
I don't like to hang around here after dark. My friend hung around just to see what the police were doing and ended up being arrested.
Hang around here now အသေးပဲကတော့လူတူအုပ်စုတစုနဲ့အတူတွဲတာသွာလာတာကိုဆိုလိုပါတယ်။ George ကပြီးတဲ့ဥမာကိုပိုရှင်းသွားအောင်နားဆင်ကြကြရအောင်
။ I hate hanging around with her in the shopping center. It's so boring.
ကျွန်တော်တို့လေသူနဲ့ shopping center ကုန်တိုက်ကြီးမှာအချိန်ဖြုန်းရတာကြိုက်ကိုမကြိုက်ဘူးဗျာ။သိက်ကိုပြင်းစရာကောင်းတာပဲဗျာလို့အဓိပ္ပာယ်ရပါလေ။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ရအောင်
။ I hate hanging around with her in the shopping center. It's so boring.
Hang around ရဲ့နောက်အဓိပ္ပာယ်ကတော့တော်ယုံနဲ့မပြောင်းနိုင်တာကိုဆိုလိုတာဖြစ်ပါလေ။အထူးသဖြင့်မပြောင်းဘူးဆိုတော့ဖျားနိုင်ရင်ယောဂါဖြစ်ရင်ပေါ့ရှင်။George ကပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် This rainy season, dengue fever hung around for a couple months. People, especially children, were very sick.
ဒီနေ့မိုးရာသီတုန်းကသွေးလွန်တုတ်ကွေးကလက်နဲ့ချီကြပြီးဖြစ်ခဲ့လေတော်ယုံနဲ့မပြောင်းနိုင်ဘူးလူတွေအထူးသဖြင့်ခလေးတွေဖျားနာလိုက်ကြတာဗျာလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
This rainy season, dengue fever hung around for a couple months. People, especially children, were very sick.
တနေရရမှာနေတယ်လူတူဦးအုပ်စုတစုစုနဲ့ပေါင်းနေတွေ့တယ်တွားတယ်လာတယ်ယောဂါကတော်ယုံနဲ့မပြောင်းနိုင်ဘူးကြားနေတယ်ဆိုရင်ဘယ်လိုပြောမလဲ
Hang around.
ဟိုရင်ညွှန်းအသုံးပြုလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒေါ်လာလာတန်တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကို VOA မြန်မာပိုင်းရုပ်တံရဲ့တင်းနာနေ့ညနေခင်းအစီအစဉ်မှာအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါရဲ့ရှင်။အခုဆက်ပြီးတော့တင်ဆက်မယ့်ကျမ်းမာရေးကဏ္ဍမှာတော့စီးကြိုနဲ့ခြေထောက်ပြဿနာတွေအကြောင်းနားဆင်ရမှာပါ။ဒီဟာနဲ့ပတ်သက်ပြီးတော့နှလုံးခွဲစိတ်အထူးကုဆရာဝန်ကြီးနှလုံးနဲ့သွေးကြောရောဂါခွဲစိတ်ကုဌာနအငိမ့်စားပါမောခဌာနမှူးဒေါက်တာခင်မောင်အေးကိုကိုဝင်းမင်းကမေးမြန်းပြီးတော့တင်ဆက်ထားပါရဲ့ရှင်။
โอเคปะมอกะดอกเตอร์ขมวยขะเนี่ยเราดีเมียนมาနိုင်ငံမှာစီးကျိုယောဂကအဖြစ်များလာတဲ့အခါကျတော့ဆရာကြီးဒီစီးကျိုဖြစ်တာနဲ့ခြေတော်မှာဖြစ်တဲ့ပြဿနာတွေဖြစ်လာတတ်တာပေါ့နော်အလိုအနေထားရမြန်မာနိုင်ငံမှာဖြစ်တဲ့အနေထားဘယ်လိုရှိလဲဆရာကြီ
း။ဒါမြန်မာနိုင်ငံနေမဟုတ်ပါဘူးခင်ဗျာ။မြန်မာနိုင်ငံမှာလည်းစီဂျိုယောဂဖြစ်နှုန်းနေရလဲတက်နေတယ်လေ။တခြားနိုင်ငံတွေမှာလည်းဒီအတိုင်းပါပဲ။ဆိုတော့စီဂျိုယောဂဖြစ်လာပြီဆိုလို့ရှိရင်သွေးကြောတွေရှိတဲ့အတွက်ကြောင့်ဒီကိုယ်လုံးဥနာလေပြတ်တာတို့နှလုံးသွေးကြောပိတ်တာတို့ကြောက်တတ်ပစ္စည်းအရဖြစ်တယ်လို့ခြေထောက်မှာပြဿနာတွေတော်တော်များများဖြစ်တတ်တာကိုတွေ့တယ်။ဒါလူတွေအမှုမဲ့မမဲ့ဖြစ်နေတတ်တဲ့ပြဿနာတစ်ခုလည်းဖြစ်တယ်။စီလိုကြောင့်အဲ့ဒီခြေထောက်ဒီခုနပြောတဲ့အနာတွေဖြစ်တယ်ပုတ်ပြူသွားတယ်ဆိုတာစသဖြင့်ရှိတယ်။ဒါတလုံးလုံးကဆိုလို့ရှိရင်ဒီကုလသမဂ္ဂအားလုံးတွေသူတို့ပြောတာတစ်နှစ်ကို10မိနစ်မှလူတစ်ယောက်ကခြေတစ်ချောင်းဖြတ်နေရပါတယ်ဆိုတော့နှုတ်ကားမျိုးတော်ပြောသွားတာကြီးကျွန်တော်ကြားလိုက်မိပါတယ်။ဒါမှမဟုတ်ဒီလိုစီလိုယောဂရှိရလူတွေကခြေထောက်တွေကအရန်ကိုပြီးဆိုင်နိုင်မှာမဟုတ်လို့ရှိရင်ပြီးမသွားတော့သူကခြေထောက်တွေကတပြေးပြေးနဲ့ဒီအောက်ဆီဂျင်တွေမရတဲ့အတွက်ကြောင့်ခြေထောက်ဒီဟာသူဟာပျက်စီးသွားနိုင်တယ်
ဟုတ်ကဲ့ဆရာခုလိုဒီခြေထောက်ကိုသွားတဲ့ဒီသွေးချောင်းပေါ့နော်ဆရာဒီအောက်ဆီဂျင်ရမှုအနေထားအခုလိုပြဿနာတရတာကဘာကြောင့်အဓိကဖြစ်ရလဲဆရာ
ဒီဟာဆိုလို့ရှိရင်ပြောတော့ကျွန်တော်တို့ကစီချိုသွေးချိုပေါ့ဗျာပြောကြပါလေဒါပေမဲ့တကယ်တမ်းသွားရောက်ဖြစ်စီးတာကတော့သွေးကြောတွေကိုဖြစ်ပါလေသွေးထဲမှာအထူးတက်ပြီးများနေတာရဲ့စီချိုယောဂါနဲ့သွေးကြောချစ်ယောဂါတွဲဖက်နေတာရဲ့အဲ့အရာကိုအခြေခံပြီးတော့ဒီဆေးစကားနဲ့ပြောရင်တော့ macro and microvascular disease or macro ဆိုတာသွေးကြောကြီးတွေကိုလည်းသူကဖြည့်ဆည်းပြစ်တယ်ဥပမာအဲဇလုံးက coronary artery ခေါင်းကိုသွားတဲ့ carotid artery သာသမီတော့ aorta ပိုက်ထဲမှာရှိတဲ့သွေးကြောမှာကြီးအဲ့အရာတွေကိုလည်းဖြည့်ဆည်းပြစ်တယ်သွေးကြောလေးတွေကိုလည်းဖြည့်ဆည်းပြစ်တဲ့အတွက်ကြောင့်ကြောက်ကတိပြစ်တည်ရဲ့မျက်လုံးတွေကွဲတာလည်းစီးဆိုကြောင်ဖြစ်တာအများဆုံးဖြစ်နေပါတယ်ဆိုတော့ကျွန်တော်တို့သွေးကြောကိုအများကြီးကြည့်နေရတဲ့လူတွေအနေနဲ့ကတော့ဒီစီကူရောဂါရှိတဲ့လူတွေမှာဆိုလို့ရှိရင်သွေးကြောတွေဟာ atherosclerosis ခေါ်တဲ့သွေးကြောမှာအဖြစ်နဲ့တခါလေအမာရုပ်တွေနဲ့မညီမညာဖြစ်ပြီးတော့ကျင်းသွားတာတွေဟာကျွန်တော်တို့ကနေ့စဉ်နဲ့အမျှဆိုသလိုလုပ်ပေးနေရပါတယ်။အဲ့ဒါတွေမကောက်ဘူးဗျာတကယ်မှာတော့စီကူရောဂါရှိရင်ခြေထောက်ကိုသွေးမသွားတဲ့ကောင်မှာအောက်ဆီဂျင်များအောက်ဆီဂျင်များတဲ့ကောင်မှာအနာတကူဖြစ်သွားရင်လည်းမကျက်ဘူး။ဒါကြောင့်မလို့သွေးကြောကျင်းတဲ့အတွက်ကြောင့်အနာမကျက်တဲ့ပြဿနာဖြစ်နိုင်တယ်။ဒါမှလူကြောက်ကအနာဖြစ်ရင်ကျက်တာမြန်တယ်စီဂျိုယောဂရှိရလူကအနာပြင်းကျက်တာမရဘူး။နောက်အဲ့လိုမကျက်ရခြင်းအကြောင်းတစ်ကြောင်းထပ်ပြီးရှိပါသေးတယ်။အဲ့ဒါဒီစီဂျိုရှိရလူကအာယုံရောပြီတာမကောင်းဘူးဗျာမချမ်းပါဘူး။ neuropathy ခေါ်တာပေါ့ဗျာ။ neuropathy ဆိုအာယုံရောတွေမကောင်းတဲ့အကြောင်းခံစားမှုအာယုံကအရင်ထိခိုက်တယ်။ဒါပေမဲ့လမ်းမှာခလုတ်တိုက်လိုက်ရင်လည်းတိုက်နိုင်မှမသိဘူး။အပူတဲ့ဖြစ်ရင်လည်းပူမှမသိဘူး။အဲ့ဒီကမှဆိုရင်အနာဖြစ်လွယ်တယ်။တနည်းအားဖြင့်ပြောရရင်တော့ကျွန်တော်တို့အနာကြီးယောဂဖြစ်နေတဲ့လူတွေကခြေထောက်တွေပါဒီမှာကျို့ဒီမမဒီလိုအနာရီဖြစ်တဲ့အဲ့ဒီသဘောတရားဆန်းဆန်းပါပဲနောက်တစ်ခုကတော့သွေးထဲမှာတကြားထဲရှိတဲ့အတွက်ကြောင့်ပိုးဝင်ရလွယ်ပါတယ်ဒါ ਉਹ လေကျွန်တော်တို့ကတော်တော်အရေးကြီးကိုစဉ်းစားရပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကခေါင်းနဲ့ခြေထောက်စဉ်းစားလိုက်လို့ရှင်ခေါင်းအရေးကြီးရပြောကြတာဟုတ်သို့တော်လည်းပဲခြေထောက်မရှိရင်ကျွန်တော်တို့ရှောက်လို့မရဘူးသွားလို့မရဘူးလူအားကြီးလို့လည်းမရဘူ
းဟုတ်ကဲ့ဆရာအဲ့ဒီခါကျတော့အခုလိုဒီခြေထောက်မှာပေါ့နော်ဒီစီဂျိုယောဂါကြောင့်ပြဿနာတွေမဖြစ်ရအောင်လို့ဘလို့ကာကွယ်နိုင်မလဲဆရာကြီ
းကာကွယ်မှုအနေနဲ့ကတော့ကျွန်တော်တို့ကသူ့မှာခုနကပြောတဲ့အစီအရေးများတဲ့ဝအနေနဲ့ဆိုရင်သူ့အစီအရေးကိုဆော့အောင်လုပ်ပြီးမယ်သူ့မှာသွေးသွင်းတဲ့သွေးပြီးရှိနေဆိုရင်သွေးသွင်းရောဂါကိုထိန်းသိမ်းပြီးမယ်အတူတူအမေမာအဖေမာစီဂျိုရောဂါရှိရင်လည်းသူ့မှာစီဂျိုရောဂါရှိနေတဲ့အချိန်ကမှကျွန်တော်တို့ကပေးနိုင်ရယ်ဆိုတဲ့အသိပညာမျိုးပေးတာမျိုးလုပ်ပေးနိုင်တယ်စီဂျိုရောဂါကိုလည်းပေါ်ပေါ်ဆဆမှုပဲနဲ့ very လေးလေးစားစား seriously ကုသမယ်ဒီကစီဂျိုယောဂါမှာတိုင်းတာနိုင်တဲ့အရာဥပမာ HbA1c တို့ C ဂျိုတို့အတိုင်းတာတို့စသဖြင့်ဓာတ်တွေတိုင်းတာလိုက်မယ်ဆိုလို့ရှိရင်လည်းကာကွယ်နိုင်ပါတယ်။နောက်ခြေထောက်ကိုဂရုစိုက်နေအနောက်နိုင်ငံတွေမှာဆိုရင်ဒီ foot care တို့ကကလင်နစ်တွေရှိပါတယ်။ခြေထောက်တွေကိုခြေသေးတွေကိုဘယ်လိုမြတ်မယ်အဲ့ဒီပညာပေးတွေလုပ်ဖို့လိုတယ်။ခြေချောင်းလေးတွေကြားထဲမှာခုန်နေအောင်ပြီးတော့အဲ့မှာအနာရီဖြစ်တတ်တယ်အဲ့ဒါတွေကိုဘယ်လိုဂရုစိုက်တင်တယ်ကျတော့ဘလို့တန်ရှင်းအောင်ကမယ်စတာတွေကလည်းအင်မတန်အရေးကြီးတဲ့အချက်ကာကွယ်နိုင်တဲ့အချက်တွေဒီဖြစ်တာပေါ့ဗျာဒါအပြင်ဒီလူနေမှုပုံစံအားဖြင့်အရေးအတူဆေးလေးတို့အချို့တို့လွန်ကဲတာစတာတွေကိုရှောင်မယ်စသဖြင့်ဒီလိုကောင်းဆင်းနေတယ်ဘလို့ပြင်းအားဖြင့်ဟိုဖြစ်လာရင်တော့မှအချိန်မီတိပြီးကာကွယ်နိုင်တယ်လို့ကျွန်တော်ပြောရပါပဲဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့အခုလိုဒီစီးရွှေကြောင့်ခြေထောက်ဝါတက်တာတွေဖြစ်လာတဲ့နေထားဖြစ်လာပြီဆိုရင် ဘယ်လိုမျိုးရှာဖွေသိရှိနိုင်မလဲဆရာကြီ
းဒီလိုယောဂရှိပြီဆိုတာ ਨੇ ကျွန်တော်ကသွေးကြောတွေကိုဆရာဝန်တူကစမ်းကြည့်ရမယ်သွေးကုန်လုံးကောင်းရလားနောက်ကျွန်တော်ကကြွသားလေးတွေကကျုံနေလားဘာလို့စီးကျူးကြီးရဲ့လူနဲ့စီးကျူးကြီးရဲ့လူကျွန်တော်ကိုကြည့်လိုက်စီးကျူးကြီးရဲ့လူရဲ့ကျွန်တော်ကကျုံလူကြီးကဝရင်ဝနေမယ်ကျွန်တော်လေးကကျုံသူတို့တင်ပါးတွေကိုကြည့်လိုက်တဲ့ကမှလည်းကျွတ်သားလေးတွေကကျုံလီနေတာတွေ့ရတယ်နောက်တစ်ချက်ကတော့အကေးတန်ရမှာဖြစ်မယ်ဆိုလို့ရှိရင်တော့ဆန်းတက်ကြည့်လို့ရတာပေါ့ကွာအခုကမှဆိုရင်တော့ကျွန်တော်အတန်လိုင်းနဲ့ Doppler Ultrasound လို့လုပ်ကြည့်လို့ရပါတယ်နောက်ပြီးအခုကဖြစ်ပြီးလာပြီးဆိုတော့ Angiogram လို့ CT Angiogram လို့ MRI လို့စတာဒီနဲ့ဆန်းတက်ကြည့်လိုက်လို့ရှိရင်တွေးကြောပိတ်နေတယ်တခါတည်းကတော့ဖိတ်တွေးကြောနေမှုပဲဗိုက်တေးရတွေးကြောလည်းပိတ်တယ်ပေါင်းအရင်မှလည်းပိတ်တယ်ပိုးထိတ်တွေးကြောအသေးလေးမှလည်းပိတ်တယ်ဆိုရင်ဒီကအလူးလိုက်ခါရပြီးတော့ဖြစ်ပြီးဆိုတာနဲ့သူကမကြခင်ကိုပုတ်သွားတဲ့သဘောတွေလည်းရှိတတ်တာ哦အဲ့ဒါကြောင့်မို့လို့ကျွန်တော်တို့ကအခုနောက်ပြောတဲ့စမ်းသပ်ချက်ပြီးနောက်ပြီးတွေးထဲမှာအစီအမားများနေလားအိမ်များလို့ရှိနေအဲ့ဒါဘယ်လိုခုပေးမလဲစသဖြင့်အဲ့လိုစုံစမ်းမှုတွေပြုလုပ်ဖို့လိုပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီစောစဲစစ်ဆေးမှုတွေကြောင့်သိရှိလိုက်ပြီဆိုလို့ရှင်တော့မဖြစ်အောင်ကြိုတင်ပြီးတော့ဟိုခုတာနိုင်တဲ့အနေထားရှိတာပါဆရာနော
်ဟုတ်ကဲ့ပါ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီစီဂျိုကြောင့်ခြေထောက်မှာဖြစ်တဲ့တက်တရာတွေနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကော
စီဂျိုဖြင့်စီဂျိုကိုတရားကုလိုက်တခြားအရေးအကုန်လုံးကောင်းသွားပါလိမ့်မယ်ခြေထောက်မှာတစ်ခုမှဖြစ်လို့ရှင်တော့အမိုက်ကစပြီးပြတ်သက်မိတော့မဖြစ်အောင်နည်းနည်းလေးအနာလေးဖြစ်တာနဲ့အဲ့ဒါကိုအသေးသေးလေးနေနေကုသလိုက်ရင်ဟောပါလေဆိုတဲ့သတင်းလေးပဲပြီးကြပါလိ
မ့်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ဆက်နေတဲ့ကျမရေခန္ဓာကိုနားဆင်ကြရပါရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။အခုတော့နေဆက်သတင်းတောက်တွေစုစည်းတင်ပြနေတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ရမှာပါ။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတော်ဝန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ကချင်ပြည်နယ်တကြောပြန်စစ်ပွဲဖြစ်ပွားတဲ့6နှစ်ပြည့်လူထုစုတောင်းပွဲအစီအစဉ်ကိုဦးဆောင်သူ3ဦးတော့အစိုးရကနေငွေဒဏ်ချမှတ်ခဲ့ပါတယ်။ဒီစမအချိန်မြောက်လူခွင့်ရင်နဲ့လူကုန်သိက္ခာနိုင်ငံတကာရုပ်ရှင်ပွဲတော်မှာချင်းမှတ်တမ်းရုပ်တံဇာတ်လမ်းတစ်ခုကိုပါဝင်ပြသသွားမယ်ဆိုတာနဲ့မြန်မာငြိမ်းချမ်းရေးကော်မရှင်နဲ့ UNFC နိုင်ငံရေးဆိုင်ရာဆွေးနွေးညှိနှိုင်းရေးကိုယ်စားလှယ် DPN အဖွဲ့တို့အလို့သဘောတွေ့ဆုံမှုအခြေအနေတွေအကြောင်းကိုကြားကြားရမှာပါရှင်။
ကျမကနူးပန်တာသတင်းတွေကိုနိုင်ကွင်းအိမ်နဲ့အတူတင်ဆက်သွားမှာပါကချင်ပြည်နယ်အတွင်းတကြောပြန်စစ်ပွဲဖြစ်ပွားတဲ့6နှစ်ပြည့်လူထုစုတောင်းပွဲအစီအစဉ်ကိုမြစ်ကြီးနားမြို့ချီတာပူမနောကွင်းကြီးမှာခွင့်ပြုချက်မတောင်းခံပဲလမ်းလျှောက်ချီတက်လာတဲ့ဆိုပြီးပွဲဦးဆောင်သူ3ဦးကိုဇွန်လ13ရက်နေ့ကအစိုးရကနေငွေဒဏ် 3,000 စီအတိအကျချမှတ်ခဲ့ပါတယ်အစီအစဉ်ဥဆောင်ခဲ့တဲ့ဝါမာရကချင်အမျိုးသားအတိုင်ပင်ခံအဖွဲ့ဥက္ကဋ္ဌဥခွန်ဆိုင်နဲ့အတွင်းရေးမှူးဥလပံကံအောင်ကချင်လူထုအစည်းအရုံးမြစ်ကြီးနားတာဝန်ခံဥဆောင်ချက်တို့ကိုစီတန်းလဲလဲချင်းဆိုင်ရာပုံမှန်16နဲ့တရားစွဲဆိုစီရင်ခဲ့တာဖြစ်ပါတယ်ပုံမှန်စုတောင်းပွဲအစီအစဉ်သာဖြစ်တဲ့အတွက်အစိုးရထံခွင့်ပြုချက်မယူဖြစ်ခဲ့တာဖြစ်တယ်လို့စစ်ဆောင်စခန်းမှာတရက်နေရတဲ့ခန်းစားချက်အစိုးရတာဝန်ရှိသူတွေသိစေဖို့နဲ့ပြည်သူတွေ6နှစ်လုံးခန်းစားခဲ့ရတဲ့အတွက်သူတို့ခန်းစားချက်တွေကိုပိုစတာကင်ပြီးမနောကွင်းကိုသူတို့အစီအစဉ်နဲ့လမ်းလျှောက်ခဲ့တာဖြစ်တယ်လို့ကချင်လူထုအစည်းအရုံးမြစ်ချနာတာဝန်ခံဦးစောချက်ကပြောပါတယ်ဒီအစီအစဉ်ကိုစီတာပူမနောကွင်းကြီးမှာမြစ်ချနာဝိုင်းမော်မျိုးကစစ်ပြေဒုက္ခသည်စခန်းတွေကပြည်သူတွေ 8,000 ကျော်ခန့်ပါဝင်ပြီးဆုတောင်းပွဲပြုလုပ်ခဲ့ကြတာဖြစ်ပါတယ်
ရန်ကုန်မြို့မှာပြုလုပ်မဲ့ပြည်စမအကျင့်မြောက်လူအခွင့်အရေးနဲ့လူကုန်သိက္ခာနိုင်ငံတကာရုပ်ရှင်ပွဲတော်မှာချင်းမှတ်တမ်းရုပ်သာဇာတ်လမ်းတစ်ခုလည်းပါဝင်ပြသသွားမှာဖြစ်ပါတယ်။ရုပ်ရှင်ဇာတ်ကားပေါင်း35ကားပြသမဲ့အဲ့ဒီရုပ်ရှင်ပွဲတော်မှာနေနူလို့ခေါ်တဲ့ချင်းမျိုးသမီးဖွဲ့ကအစီအစဉ်ပြီးဒါရိုက်တာစိုးစံထိုက်ရက်ကူးထားတဲ့ချင်းတောင်သားမတော်ရင်ပိုင်းမှတ်တမ်းရုပ်ရှင်နဲ့ချင်းလူငယ်ခံခန့်ချင်းရက်ကူးထားတဲ့တိန်လို့မြည်ရတဲ့ဇာတ်လမ်းတို့ပါဝင်ပြသမှာဖြစ်ပါတယ်။ချင်းတောင်သားမတော်ရင်ပိုင်းရုပ်ရှင်မှတ်တမ်းဟာမင်းသားမျိုးမှနေထိုင်တဲ့မိုင်လိုင်းကီရဲ့ဘဝဖြတ်သန်းမှုကိုပုံဖော်ချေမှုန်းတာဖြစ်ပြီးချင်းသရစ်ထုံးစံနဲ့ချင်းမျိုးမီးတွေရဲ့ဘဝအိမ်တောင်ကွဲမိခင်တယောက်ရဲ့မျှော်လင့်ချက်နဲ့ Masyarakat aman, nengah ini loga teh wenyau lara. Anjuran mili contoh yara akhir-akhir yang kami dulu, nintu ya ma pihdalu, sisindu, nino cem anjuran mili ka mainline nangjega piobar eh. Tapi salan ni garo, lungen bawa ya jiza bawa ma sandal orang lalu, acusah pih pola pungu, cikah ya gusara piobar eh. Luku ye ne lukung teka, nengah nengah joshin buat aku, solat salia ni gane, saku ye ne ti cemba tua ma piobar eh.
TTCL ไทยกงมณีก็นี่ပြီးတော့ဒေါ်လာတန်း6000တန်ဖိုးရှိတဲ့အကြောင်းမိသွေးတုံမျက်စစ်တအားပေးစက်ယုံနှယုံကိုမွန်ပြည်နယ်နဲ့ကရင်ပြည်နယ်မှာရင်းနှီးမြှုပ်နှံသွားဖို့ရှိတယ်ဆိုပြီးဇွန်လ10ရက်နေ့ကထိုင်းခြေဆိုင်နေရှင်သတင်းမှာဖော်ပြသွားပါတယ်စီမံကိန်းတွေကို2019ခုနှစ်မြစ်လယ်ပိုင်းနဲ့2024ခုနှစ်အကြာမှာရင်းနှီးမြှုပ်နှံသွားမယ်လို့လည်းဖော်ပြထားပါတယ် ညီကဝတ်တထောင်မြာ80ထုတ်လုပ်နိုင်တဲ့ကြောင်မီသွေးတုံမျက်စစ်တအားပေးစက်ယုံတစ်ခုကိုတော့2019ခုနှစ်အတွင်းမှာမွန်ပြည်နယ်မှာမြုပ်နှံသွားမှာဖြစ်ပြီးဒုတိယစီမံကိန်းကတော့ကရင်ပြည်နယ်မှာလုပ်ဖို့လက်ရှိမှာလည်လာနေဆဲဖြစ်တယ်လို့လည်းရေးသားထားပါတယ်လက်ရှိ NLD
အစိုးရကိုတိုက်တွန်းထားကြောင်းကြောင်မီသွေးစက်ယုံဆောက်လို့ဆန္ဒပြခံရမှာကိုမကြောက်ကြောင်းပြောဆိုခဲ့ပါတယ်။ကေအန်ယူကရင်မြို့သားစည်းရုံးကနေဒုတိယကြိမ်23ရာစုပင်လုံညီလာခံမှာတက်ရောက်ဆွေးနွေးခဲ့တဲ့အကြောင်းရာတွေနဲ့အခြေအနေတွေကိုကေအန်ယူဌာနအသီးသီးရဲ့ခေါင်းဆောင်တွေဖြင့်ကရင်ရက်ဖွဲ့ခေါင်းဆောင်တွေကိုကေအန်ယူထိန်းချုပ်နိုင်ပြီမှာပြန်လည်ချပြရှင်းလင်းမှုတွေပြုလုပ်ခဲ့ပါ အနေချက်အသာချက်တွေနဲ့ဘီရင်မျိုးသားများတင်ပြထားတဲ့စာသားနဲ့ကန့်ညီမှုရှိမရှိချက်တွေကိုပြန်လည်ချပြဆွေးနွေးတယ်လို့ KNU တွဲဖက်တွင်မှုနှင့်ပတူစောလသွန်းကပြောပါတယ်။ဒုတိယကြိမ်27ရာစုပင်လုံညီလာခံကလည်းကဏ္ဍကြီး၅ခုဆွေးနွေးရမှာနိုင်ငံရေးကန်သမှာနိုင်ငံတော်မှမြေတိအခါမှခွဲမခွဲရအချက်နဲ့တမတော်တစ်ခုသေးသားရှိမဲ့ကိစ္စအပြင်မြေရန်နဲ့လုံခြုံရေးကဏ္ဍကအကြောင်းအရာများစုဟာ KNU တင်ပြထားတဲ့သဘောထားမပါဝင်တဲ့အပေါ်စိုးရိမ်မှုတွေရှိနေတယ်လို့ကရင်လူမှုအဖွဲ့အစည်းတာဝန်ရှိသူတွေကပြောပါတယ်
။မွန်ပြည်နယ်တန်ဖြူစရက်မြို့နယ်အနင်းကျေးရွာအနောက်ဘက်ချမ်းရှိခလောက်ချကျေးရွာမှာလေသမားတွေလေယာဉ်မြေလုတ်ပိုင်ခွင်လက်မှတ်ပုံစံခွင်နဲ့လုတ်ဆောင်ရမှာအခက်အခဲရှိကြောင်းလေပိုင်ရှင်တွေရဲ့ပြောပြချက်အရသိရပါတယ်။လက်ရှိပိုင်ရှင်တွေလုတ်ကန်လက်ရှိတဲ့လေယာဉ်မြေအတွင်းဒဏ္ဍာရီစိုက်ခင်းတွေစိုက်ထားပြီးဒီစိုက်ခင်းတွေကိုလုတ်ပိုင်ခွင်လက်မှတ်ထုတ်ပေးဖို့မြေပိုင်ရှင်တွေကတောင်းဆိုနေတာ3နှစ်ကျော်ပြီဖြစ်ပေမဲ့သက်ဆိုင်ရာမြေစည်ရင်ဌာနတို့ကနေလက်မှတ်ထုတ်ပေးခြင်းမရှိဘူးလို့မြေပိုင်ရှင်တွေကပြောပါတယ
်။အခုသတင်းတော်တွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ပြည်တော်စုငင်းကြဲရေးညီလာခံက27ရာစုပင်လုံညီလာခံဒုတိယအကြိမ်အပီးငင်းကြဲရေးကော်မရှင်နဲ့UNFC နိုင်ငံရေးဆိုင်ရာဆွေးနွေးညှိနှိုင်းရေးကိုယ်စားလှယ် DPN အဖွဲ့တို့ဟာထိုင်းနိုင်ငံချင်းမှတ်မြို့မှာကြိုတင်ညှိနှိုင်းအစည်းအဝေးအနေနဲ့နှစ်ဖက်ညှိနှိုင်းဆွေးနွေးကြရမှာအလားအလာကောင်းမွန်ခဲ့ပြီးတော့လာမယ့်စက္ကမအကြိမ်ဆွေးနွေးမှုမှာလည်းရလဒ်ကောင်းတွေထွက်ရှိလိမ့်မယ်လို့မျှော်လင့်နေကြပါတယ်။အမည်ရဲ့စူးစီးချက်ကိုနိုင်ကုန်းအင်ကနေခုလိုတင်ဆက်ထားပါတယ်။
အစိုးရငင်းချမ်းကြီးကော်မရှင်ဖွဲ့နဲ့ TBN တို့ကြားလာမယ့်စတမအချိန်တရားဝင်သိမ့်ဆုံချိန်မှာတော့အဖြေကောင်းထွက်မယ်လို့မျှော်လင့်ရကြောင်းငင်းချမ်းကြီးကော်မရှင်ခေါင်းဆောင်ဦးအောင်စိုးကခုလိုပြောပါတယ
်။အချက်ခုချက်ကကျွန်တော်တို့ညှိနှိုင်းခဲ့တာအားကြီးရှိပါပြီ။အဲဒီမှာလည်းကျွန်တော်တို့သဘောထားခုလည်းမဟုတ်အကြီးကျယ်ရှိပါဘူး။စကလုံးအပြောင်းလဲလေးတွေပဲရှိပါတယ်။အခုနောက်ဆုံးအခုဒီနေ့ညှိနှိုင်းတဲ့ပုံမှာတော့လာမယ့်ကျွန်တော်တို့စတမအချိန်ကိုတကယ်တရားဝင်တွေ့တဲ့အချိန်ကြာအဖြေကောင်းထွက်မယ်ဆိုတာကိုကျွန်တော်တို့ဒီနေ့တော့တူဒီခြေရာရှိတဲ့အတွက်ကျွန်တော်တို့ဒါအဖြေကောင်းတစ်ခုပါပဲ။ပြီးတော့ကျွန်တော်တို့ကဒီအချက်ရှစ်ချက်ရပြီးရင်ကျွန်တော်တို့ခုနဒီပြည်ခေါင်းဆောင်ပြောသလိုအစီအလံကြောင့်တိုင်ရှိဆက်သွားဖို့အတွက်ကကျွန်တော်တို့ဒီနေ့ဆွေးနွေးမှုတွေရဲ့လက်လက်ပုံမှာကျွန်တော်တို့အင်မတန်အားရချင်တယ်ပြီ
။ညီညွတ်တော်တိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီ UNSC ရဲ့နိုင်ငံရေးဆိုင်ရာဆွေးနွေးညှိနှိုင်းရေးကိုယ်စားလှယ်ဖွဲ့ TBN အနေနဲ့ပွဲလွှဲနေတဲ့စကလုံးအသုံးနှုံးဝေါ်ဟာရတို့ပြင်တချို့ကိစ္စတွေညှိနှိုင်းဖို့လိုအပ်နေသေးတယ်လို့ TBN ဖွဲ့ခေါင်းဆောင်ကုရယ်ကပြောပါတယ်
။ကျွန်တော်တို့အဓိကလာမယ့်ဆရမချင်းပြေဆုံးပွဲမှာကျွန်တော်တို့အဓိကထားပြီးဝေါ်ဟာရအရာရောအသုံးနှုံးပါကျွန်တော်တို့နည်းနည်းလေးကွယ်လွှဲနေတာတွေရဲ့နောက်ပြီးတော့ကျွန်တော်တို့ပြန်ညှိဖို့လိုအပ်မယ်လို့ကျွန်တော်တို့ယူဆတဲ့အခြေခံနားလည်ထားချက်တွေကျွန်တော်တို့အဓိကဆောင်ပေးပြီးဆွေးနွေးဖြစ်ကြတော့ပါနော်
စကလုံးအသုံးနှုံးဆိုရမှာလဲပြည်တော်စုမှာပြတ်ထန်းလဲဆိုတဲ့စကလုံးသုံးနှုံးမျိုးတာဖြစ်ပြီးကြီးမားတဲ့အဟံသားတွေမဟုတ်တဲ့အတွက်အဖြေကောင်းထွက်လာမဲ့သဘောတူညီချက်တွေကိုရရှိပြီးရလာတယ်ကိုလည်းအားရကျေနပ်တယ်လို့နှစ်ဖက်ကောင်းဆောင်တွေကပြောပါတယ်ညီညွတ်တော်တိုင်းနယ်လူမျိုးများဖက်ဒရယ်ကောင်စီ UNSC ကတင်ပြထားတဲ့အချက်ကိုချက်ကိုနှစ်ဖက်သဘောတူညီမှုရရှိခဲ့မှာဆိုရင်ကတိကဝတ်စာချုပ် TOC ကိုချုပ်ဆိုနိုင်ဖို့စီစဉ်မယ်လို့ခူးရယ်ကပြောပါတယ်
အဆိုပြုမှုရှိချက်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့သဘောတူလက်ခံနိုင်တဲ့အခြေအနေရောက်ပြီဆိုလို့ရှိရင်ကျွန်တော်တို့ကတိကိုပြုတဲ့အနေနဲ့ပေါ့နော် NC မထိုးနိုင်ခင်ဆက်ကြမှာဒီအောင် commitment သဘောမျိုး TOC ကိုကျွန်တော်တို့ကလက်မှတ်ရေးထိုးမယ်
မလ3ရက်နေ့က TBR နဲ့ငင်းချမ်းရေးကော်မရှင်တို့ကြားအချက်၉ချက်ကိုမူအဖြစ်သဘောတူထားပေမဲ့အချက်၉ချက်တည်းကနိုင်ငံတကာပါဝင်မှုအခမ်းအနားနဲ့ပတ်သက်ပြီးတမတော်နဲ့ TBR ကြားသဘောထားနိုင်ငယ်ကွာမှုရှိနေသေးတဲ့အတွက်နောင်လာမယ့်ဆက်မချင်းတွေ့ဆုံပွဲမှာနှူးနှစ်ဖက်သဘောတူလက်ခံနိုင်မဲ့နည်းလမ်းကိုသူတို့ကရှာဖို့ဆွေးနွေးသွားမယ်လို့လည်းခူးရယ်ကပြောပါတယ်အဆိုရငင်းချမ်းရေးကော်မရှင် PC နဲ့နိုင်ငံရေးဆိုင်ရာဆွေးနွေးညှိနှိုင်းရေးကိုယ်စားလှယ် TBR ဖွဲ့တို့ဟာလာမယ့်ဇူလိုင်လအတွင်းရန်ကုန်မြို့မှာဆက်မကျင်းတရားဝင်ထပ်မံတွေ့ဆုံဆွေးနွေးကြဖို့သဘောတူညီခဲ့ကြပါတယ်
။ဆက်ပြီးတော့မြန်မာနိုင်ငံရဲ့ပထမဆုံးသမ္မတညောင်ရှိစောပွားကြီးရဲ့သားယူရိုဘာမယုံညွန့်ကြားရေးမှူးမြန်မာနိုင်ငံရဲ့ဖြစ်စဉ်ကိုကူညီပံ့ပိုးပေးနေတဲ့ဦးဟန်ညောင်ဝေကိုဇွန်လ9ရက်နေ့ကစပြီးတော့အစိုးရကနေတီဝင်ခွင့်ဗီဇာကိုပိတ်လိုက်ပါတယ်။ဒီကြောင့်ကိုသိရအောင်ဦးဟန်ညောင်ဝေရဲ့လှုပ်ဖို့ကင်ဘက်ဖြစ်တဲ့ပြည်တော်စု Institute Director ဦးခွန်ဆိုင်ကိုနမ်ခုံကနေတွေ့ဆုံမင်းများရမှာအခုလို့စပြောပါတယ်
သူကဒီပရလကလေးကနေပြောမှာပြည်ဝင်ခွင့်တောင်းခဲ့တယ်ပေါ့ဗျာအရင်အရင်တော့ဆိုလို့ရှိရင်တနည်းတစ်ချိန်တနည်းချိန်တောင်းတာဘာမှမဖြစ်ဘူးတစ်ပတ်လောက်အတွင်းမှာသူရတယ်သို့တော်လည်းဒီတစ်ခေါက်ကျတော့တလလောက်ညီပါရေးဖြစ်ပြီးမှလည်းမရဘူးတော့
ဟုတ်ကဲ့ဦးဟန်ရောင်ဝေကိုပြည်ဝင်ခွင့်ဗီဇာမပေးရင်မြန်မာငင်းချိုင်းဖြစ်စင်မှာဘယ်လိုထိခိုက်နိုင်မလဲရှင
်။ဒီလိုမျိုးငင်းချိုင်းကိစ္စမှာပါဝင်ခွင့်မပြုတော့ဘူး။နော်ဒီတွင်းမှာဝင်ခွင့်မပေးတော့ဘူးဆိုလို့ရှိရင်ခုနိုင်ငံတော်အတိုင်းအမြင်ခါလုတ်ဆောင်ပြီးတဲ့နိုင်ငံငင်းချိုင်းဖြစ်စင်အတွက်ဆိုလို့ရှိရင်ဘူဘရမတူအခက်ခဲဖြစ်သွားနိုင်တယ်လို့ကျွန်တော်ထင်ပါတယ်
။ဦးဟန်ရောင်ဝေကငင်းချိုင်းဖြစ်စင်မှာပါရီကူညီပေးနေပါတယ်ရှင်။
ဦးဟန်ရောင်ဝေက2017ခရီးကနေပြတော့မှာဒီ2016ခုနှစ်အထိနော်ငင်းချမ်းရေးဖြစ်စင်မှာအစိုးရဘက်ကရောနဗရမဒီလက်နက်ကင်တော်လာရေးအင်အားစုဘက်ကပေါ့သူကဆွန်းဆွန်းတမအားကျုံးမှတက်ခဲ့တယ်
မြန်မာငင်းချမ်းရေးဖြစ်စဉ်နောက်နေသွားအောင်ဦးဟန်ရောင်ဝေကလက်နက်ကင်တော်လိုင်းရဲ့အင်အားစုတွေကိုစီးယုံနေတယ်လို့အစိုးရဘက်ကတင်မာရထားပုံပေါ်နေတဲ့အတွက်မိတို့ပင်ဆိုစီလူတွေ့ခေါ်ယူဆွေးနွေးတင့်တယ်လို့ဦးခွန်ဆိုင်ကသုံးသပ်ပါတယ်မြန်မာနိုင်ငံအတွင်းမှာငင်းချမ်းရေးလှုပ်ဆောင်ခွင့်မရပေမဲ့လည်းငင်းချမ်းရေးလုပ်ငန်းစဉ်တွေကိုပြည်ပကနေဆက်လက်လှုပ်ဆောင်သွားမယ်လို့လည်းဦးဟန်ရောင်ဝေကပြောကြားကြောင်းပါရှင်ခုဆက်ပြီးသတင်းကြေညာကိုနားဆင်ကြရမှာပါရှင်
။ကချင်ပြည်နယ်တကြောပြန်စစ်ပွဲဖြစ်ပွားတဲ့6နှစ်ပြည့်လူထုစုတောင်းပွဲအစီအစဉ်ဥဆောင်သူ3ဦးကိုအစိုးရကနေငွေတန်းချမှတ်ခဲ့ပါတယ်။ရန်ကုန်မြို့မှာကျင်းပမဲ့ပင်စမအကြိမ်မြောက်လူအခွင့်ရေးနဲ့လူကုန်တိုက်ခါနိုင်ငံတကာရုပ်ရှင်ပွဲတော်မှာချင်းမတန်ရုပ်တန်ဇာတ်လမ်းတစ်ခုပါဝင်ပြသသွားမှာဖြစ်ပါတယ်။
တော်ရရှိတဲ့အခုနားဆင်ကြကြတာကတော့ BNI ဝိုင်းတော်သားတွေကလည်းအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။တန်ရင်သတင်းလွှာအစီအစဉ်မှာရှင်။ကျမတို့ VOE မြန်မာပိုင်းအစီအစဉ်ကို Radio ကနေအပြင် Internet Website နဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေတိုက်ရိုက်နားဆင်ကြတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်ရှင်။
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။ဇွန်လဟာမာရှယ်ပလန်လို့ခေါ်တဲ့ဥရောပတိုက်ပြန်လည်ထူထောင်ရေးအစီအစဉ်စတင်ခဲ့တဲ့နှစ်90ပြည့်နှစ်ပတ်လည်ဖြစ်ပါတယ်။ဒီစီမံကိန်းဟာ20ရာစုနှစ်အတွင်းအမေရိကန်ပြည်ထောင်စုရဲ့အအောင်မြင်ဆုံးနိုင်ငံခြားရေးပေါ်လစီတစ်ခုဖြစ်ပြီးဒါဟာတမိုင်းတစ်လျှောက်အင်အားကြီးနိုင်ငံတစ်ခုကကိုကျိုးမဖက်ဖဲပြုလုပ်တဲ့လှုပ်ဆောင်မှုဖြစ်တယ်လို့ဗြိတိရှဝန်ကြီးချုပ်ဟောင်းဝင်းစတန်ချာချီကလည်းချီးမွမ်းပြောဆိုခဲ့ပါတယ်။1940ခုနှစ်တည်းအတွင်းဒုတိယကမ္ဘာစစ်တန်းကိုအလူးလဲခံလိုက်ရတဲ့ဥရောပတိုက်အတွင်းကနိုင်ငံတွေအတွက်စီးပွားရေးပြန်လည်နလန်ထူလာရေးလှုပ်ဆောင်မှုတွေဟာအင်မတန်ခက်ခဲတဲ့ကိစ္စရဖြစ်ခဲ့ပါတယ်။စစ်ကြီးပြီးသွားပြီးနှစ်နှစ်ကြာတဲ့အတိုင်းဥရောပတိုက်ဟာစစ်မဖြစ်ခင်ကစိုက်ပျိုးရေးနဲ့စစ်မှုလုပ်ငန်းတွေအဆင့်ကိုပြန်ရောက်နိုင်ရေးအတော်အလံဝင်နေစေဖြစ်ပါတယ်။အလုတ်လက်မဲ့များပြားပြီးစားမဲ့ရိတ်ခါရှားပါမှုကလည်းပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုနှောင့်နှေးကြံ့ကြာစေပါတယ်။ဥရောပတိုက်ရဲ့ဆက်မှုနဲ့စိုက်ပျိုးကုန်ထုတ်လုပ်မှုတွေပြန်လည်နလန်ထူလာရေးအတွက်ရည်ရွယ်ပြီးအမေရိကန်ပြည်ထောင်စုကမာရှယ်ပလန်ကိုစတင်အကောင့်ထည့်ဖော်ခဲ့ပါတယ်။မာရှယ်ပလန်ဆိုတဲ့အမည်ကတော့အဲ့ဒီအချိန်ကအမေရိကန်နိုင်ငံသားကြီးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်နေတဲ့ဂျော့ချ်မာရှယ်ကိုအစွဲပြုပြီးအမည်ပေးခဲ့တာဖြစ်ပါတယ်။1948ခုနှစ်ဧပြီလနဲ့1952ခုနှစ်ဒီဇင်ဘာလတွေအတွင်း ဂျာမနီနဲ့အီတလီအပါအဝင်အနောက်ဥရောပတိုက်အတွင်းကနိုင်ငံပေါင်း18နိုင်ငံမှာဓာတ်ရိုက်ရင်းနှီးမြှုပ်နှံမှုအဖြစ်အမေရိကန်ပြည်ထောင်စုကဒေါ်လာ13ဘီလီယံထည့်ဝင်သုံးစွဲခဲ့ပါတယ်အဲ့ဒီငွေပပနာကိုခနစ်ငွေတန်ဖိုးနဲ့တွက်ကြည့်မယ်ဆိုရင်ဒေါ်လာ130ဘီလီယံနဲ့ညီမျှပါတယ်အရှေ့ဥရောပနိုင်ငံတွေကိုလည်းအမေရိကန်ကအလားတူအဆိုပြုခဲ့ပေမဲ့ဆိုဗီယက်ပြည်ထောင်စုရဲ့အမိန့်ကြောင့်အဲ့ဒီအဆိုပြုချက်ကိုသူတို့ဘက်ကညှင်းပယ်ခဲ့ကြပါတယ်အမေရိကန်ပြည်ထောင်စုရဲ့ရင်းနှီးမြှုပ်နှံမှုတွေကြောင့်ဥရောပတိုက်ရဲ့အကြီးစားဆက်မှုလုပ်ငန်းတွေပြန်အားကောင်းလာပြီးတန်းနဲ့ချီတဲ့အလုပ်ကိုင်သစ်တွေဖန်တီးပေးနိုင်ခဲ့တာကြောင့်စီးပွားရေးနဲ့နိုင်ငံရေးစနစ်တွေပြန်လည်တည်ငြိမ်လာသလိုမာရှယ်ပလန်ကြောင့်အမျိုးသားကုန်ထုတ်လုပ်မှုပမာဏဟာလည်း15ရာခိုင်နှုန်းကနေ25ရာခိုင်နှုန်းအထိထိုးတက်လာခဲ့ပါတယ်။1950ခုနှစ်မှာတော့စီမံကိန်းရဲ့အဓိကရည်မှန်းချက်ဖြစ်တဲ့ဥရောပတိုက်သားတွေကသူတို့တိုင်းပြည်အသီးသီးရဲ့စီးပွားရေးနဲ့အနာဂတ်အစီအစဉ်တွေပေါ်ယုံကြည်မှုရှိလာရုံနဲ့မကဘဲဥရောပတိုက်ကြီးတစ်ခုလုံးအတွက်ပါအဲ့ဒီလိုယုံကြည်မှုအပြည့်အဝရှိလာခဲ့ကြပြီဖြစ်ပါတယ်။ဒီစီမံကိန်းကြောင့်အနောက်ဥရောပတိုက်ဟာထွန်းတောက်တဲ့အနာဂတ်စီကိုဥတီနေပြီဆိုတာအဲ့ဒီအချိန်မှာသိသာထင်ရှားလာခဲ့ပါတယ်။ဥရောပတိုက်အတွင်းစီးပွားရေးအလင်းအမြန်ဖွံ့ဖြိုးတိုးတက်အောင်မာရှယ်ပလန်ကအစပြုပေးလိုက်တာဖြစ်တာကြောင့်အမေရိကန်ပြည်ထောင်စုနဲ့ဥရောပတိုက်အကြားနှစ်ပေါင်း85နှစ်လောက်ရေးချီတည်ရတဲ့ငြိမ်းချမ်းရေးနဲ့ချမ်းသာကြွားမှုတွေကိုခံစားခဲ့ကြရတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကပြောပါတယ်ဒီမာရှယ်ပလန်ကအတ္တလန္တိတ်သမုဒ္ဒရာတစ်ဖက်တစ်ချက်စီမှာရှိကြတဲ့အတိုင်းပြည်တွေအကြားရင်းနှီးမှုကိုတိစောက်ပေးလိုက်ရုံနဲ့မကဘဲဥရောပတိုက်ကြီးတစ်ခုလုံးလွတ်လပ်ငြိမ်းချမ်းပြီးချမ်းသာကြွားလာအောင်လှုံ့ဆော်ပေးလိုက်တဲ့အရေးပါတဲ့စီမံကိန်းဖြစ်ကြောင်းလုံခြုံရေးညီညွတ်မှုနဲ့ချမ်းသာကြွားမှုတွေနဲ့ဆိုင်တဲ့စင်ခုံမှုအစ်စ်တွေကိုရင်ဆိုင်နေရတဲ့ခနစ်လိုအချိန်ကာလမျိုးမှာအမေရိကန်ပြည်ထောင်စုနဲ့ဥရောပတိုက်တို့ပူးပေါင်းလှုပ်ဆောင်ရင်းအောင်မြင်မှုတွေရနိုင်တယ်ဆိုတာကိုမာရှယ်ပလန်ကနေသတိပေးနေကြောင်းလဲဝန်ကြီးတီလာဆင်ကပြောကြားခဲ့ပါတယ်ခင်ဗျာ
။ရန်ကျန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားမြင်တာဖြစ်ပြီး VO ရဲ့အဘုံမဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။တောက်ကြနေနေတဲ့ခင်ဗျာမြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုတင်ပြဖို့အချိန်ရောက်ပါပြီ။ဒေါက်ခင်မျိုးတက်ကပြောပြမှာပါရှင
်။သမ္မတဒေါနယ်ထရမ့်အနေနဲ့တရားရေးပိုင်းကိုဝင်ရောက်နှောက်ယှက်ခဲ့တလားဆိုတော့အထူးစုံစမ်းစစ်ဆေးမှုကစုံစမ်းနေတာနဲ့ပတ်သက်ပြီးသမ္မတကသူ့လုပ်နေကြအတိုင်းသူ့ရဲ့ Twitter စာမျက်နှာကနေဝေဖန်တိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။ရုရှားတွေနဲ့ပူးပေါင်းကြံစီရဲဆိုတဲ့လုံခြုံစစ်လန်းတွေကိုဖန်တီးပြီးတက်တယ်လဲမတွေ့ရောအခုတော့တရားရေးပိုင်းကိုဝင်ရောက်နှောက်ယှက်ခဲ့တလားဆိုပြီးကြံပန်းလုံခြုံကြပြန်တယ်လို့သမ္မတထရမ့်ကသူ့ Twitter မှာချက်သပင်းနဲ့မနက်ပိုင်းကခက်လန်လောင်ရေးသားခဲ့တာဖြစ်ပါတယ်။အခုလိုသမ္မတရဲ့ Twitter ကနေရေးသားချက်တွေဟာသမ္မတကိုတရားရေးဆိုင်ရာအန်ကျေရှိစေနိုင်တယ်လို့သမ္မတရဲ့အထူးရှိနေစီသမ္မတ Twitter ကနေနောက်ဆုံးရေးသားချက်တွေပတ်သက်ပြီးမင်းမြန်ရမှာအင်ဂျူပြောခွင့်ရကပြောခဲ့ပါတယ်။ပြီးခဲ့တဲ့လဝါရှင်တန်ဒီစီကဆန္ဒပြပွဲမှာဆန္ဒပြသူတွေကိုကိုဒီလက်ရောက်စော်ကားမှုနဲ့တူရကီသမ္မတရဲ့ကိုရန်တော်ရီအပါအဝင်လူပေါင်း18ရက်ကိုတရားဆွဲဆိုလိုက်တယ်လို့ဒီစီမျိုးတော်အရာရှိတွေကကြေတပ်ပြီးနေမှာပြောကြားလိုက်ပါတယ်။ဖမ်းဆီးထားသူကအခု4ဦးရှိပြီဖြစ်ပြီးကျန်သူတွေကတော့အခုထိဖမ်းမမိသေးပါဘူး။ပါကစ္စတန်နိုင်ငံမှာတရုတ်စုံတွဲတဲ့တွေပြန်ပြီးအစွဲခံခဲ့ရပြီး IS စစ်သွေးကြော်တွေကနောက်ပိုင်းမှာတက်ဖြတ်တက်လိုက်တယ်ဆိုတဲ့သတင်းတွေကြောင့်နိုင်ငံတွင်းမှာအလုပ်လုပ်နေကြတဲ့တရုတ်ထောင်နဲ့ချီတဲ့တရုတ်လူမျိုးတွေရဲ့လုံခြုံရေးကိုတင်းကျပ်ဖို့အတွက်ပါကစ္စတန်အစိုးရကဆောင်ရွက်နေပါတယ်ပြန်ပြီးအစွဲခံခဲ့ရတဲ့တရုတ်စုံတွဲကိုနိုင်ငံရဲ့အနောက်တောင်ပိုင်းဘလူးချစ်စတန်နယ်ထဲမှာ IS ကိုတစ်ဆာခံသူလို့မသင်္ကာသူတွေကတက်လိုက်တယ်ဆိုပြီးပြောခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာငြိမ်းချမ်းလုပ်ငန်းစဉ်တွေပေါ်ဆောင်နေပေမဲ့တိုင်းဒေသတချို့မှာတိုက်ပွဲတွေအရှိန်မြင့်လာနေတာနဲ့ပတ်သက်ပြီးဒေသတွေမှာဒုက္ခတွေတွေအတွက်လူသားချင်းစာနာမှုဆိုင်အကူအညီတွေပိတ်ပင်ခံနေရတုံးပဲလို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့ကြီးဖြစ်တဲ့ Human Rights Watch အဖွဲ့ကပြောကြားလိုက်ပါတယ်
။ကျေးဇူးတင်ပါတယ်ရှင်။သတင်းကြေကျုပ်ကိုဒေါက်ခင်မျိုးသက်ကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညာဝင်းအောင်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Kelvin Fowler ပါရှင်။တောက်ကြနေနေတဲ့ခင်ဗျာမြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာသလွားကတောဒရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နိုင်ပ
This program has come to you from the Voice of America, Washington.